ဝဒတိသမိသုတလေးကိုဖြစ်ခြင်းအဤဒီသောတိတ္တိဖြင့်သင်္ခိတုံုံထားပြီးတော့အတက်ရှိပါဒီနေ့လူများတို့ပြည်တော်ဒီဒီစကားလေးနားလည်ကြလားဟမ်နားလည်တဲ့ပုဂ္ဂိုလ်လေးရှိကောင်းရှိပါလိမ့်နော်နားမလည်သေးတဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိပါလိမ့်မယ်ဒီတိုင်းရပါဒီရင်လူသားတွေကအဲ့မဲ့ကြည့်ကြဘူးလားသိကြပါလေသင်္ခေသုံးလုံးလေးနဲ့အဲ့ဒီရှင်မိဘကိုရဟန်းပါလေသင်္ခေမကောင်းတဲ့နဲ့အဲ့ဒီရှင်နဲ့မိဘရဟန်းပါမလားမရဟန်းဘူးအဲ့ဒီမျိုးရောက်နေဒါဖြင့်ဘယ်ကုန်းဘယ်ပန်းဘယ်နည်းအဖြစ်သင်္ခေပြီးတော့အဲ့ဒီရှင်သင်္ခေသုံးလုံးလေးနဲ့အဲ့ဒီရှင်လို့ခေါ်တယ်လို့ဒီကောမလို့ဘူးလားလောဘပါနော်ဒီတိုင်းမှာအတေကရာဇေယျတော်ကအဲ့ဒီလိုဥဒ္ဓတိနဲ့အတေကရာပဒမတဲ့ဇမေနာ180တက်မှာဖွင့်ဆိုထားပါတယ်နော်သမန္တဟံစိတ်တံဒီပဒမပဒမေဇာနာဒီဝတိနာအာရမဏေစိတ်တံသမအာတဟံတောသမံချုပ်ပင်တော်သမထပိုင်းဝိပဒနာပိုင်းဆိုပြီးအပိုင်းဇန္တ180ပါသမထပိမပထမဇံကိုဝင်ကြတယ်ဒုတိယဇံကိုဝင်ကြတယ်တတိယဇံကိုဝင်ကြတယ်တတိယဇံကိုဝင်ကြတယ်ဘာဇံတွေလဲလို့မေးရင်တော့အာနာပါနအခန်းလေးဖြစ်ပါတယ်နော်ဒီတော့အလုံးရှင်နေတော့ပါနေတဲ့အာနာပါနပြိပံကလည်းကိုအာယုံယူပြီးတော့ပထမဇံကိုတနားကြီးတော့ဝင်ကြတယ်ဒုတိယကမှအလုံးစင်ရင်တော့ကနေတဲ့အာနာပါနပရိဘာကနမိတ်ဆိုတဲ့အာယုံမှစိတ်ကြီးကိုကောင်းစွာခြားပြီးတော့အဲ့ဒါရှင်နေပြီးနေတယ်။အဲ့ဒီအဲ့ဒါရှင်နေစနစ်ကပေါ့။နိမိတ်ကသာအာရှိလို့ဝိပဿနာကုသနေအရတ္တကိုနိဗ္ဗာန်အတိပေါ်ရောနိုင်တဲ့သွမ်းအားရှိပါလေ။အကြေကြီးညာဝိပဿနာမကုနိုင်လို့ဒီပရမေသာကိုဝင်စားပြီးတော့အဲ့ဒါရှင်မြေတိတိကံအောင်ဒီဇံကလည်းမဆရာကြတယ်ဇမတူရောက်နိုင်တဲ့သွားအားရှိပါတယ်အဲ့ဒါလေးကိုရောက်တာနဲ့ဇမတူရောက်တာကရင်ကကောင်းမလဲအဲ့ဒါလေးကိုရောက်တာဆိုင်ရင်တော့ဇမတူရောက်ပေါ်တာကတော့ကောင်းပါတယ်နော်အကောင်းဆုံးတော့မဆိုးလို့နိဗ္ဗာန်ကတော့အကောင်းဆုံးပဲနော်နိဗ္ဗာန်မြတ်မြတ်ဆန်တဲ့မိရောကညိုပါအပ်တော်လို့နိဗ္ဗာန်မရနိုင်ဘူးလို့သံဃာရှင်တစ်ခုကိုဆက်ရံရှိနေကြအင်းတယ်ဆိုရင်တော့ဇမဒီလောက်မှတော့ပြီးတော့အသက်ရှင်နေခြင်းကတော့ဘုံမကောင်းဘူးလားဘုံကောင်းတယ်ဒါကြောင့်ဘာဖြစ်လို့ဒီလိုဇမဒီကိုရောက်ရှိသွားရတယ်လို့ပြန်ပြီးစမ်းကြည့်ကြည့်လိုက်တဲ့အချိန်ခါမှာဒီကလေးကောင်းကောင်းထားပြီးတော့အသက်ရှူတတ်တဲ့ဇမဒီရောက်တာဒီလိုဆိုရင်ဒီကံသုံးလို့နဲ့အဲ့ဒါရှိတော့အလေးကြီးထားဖို့မလိုဘူးလားမလိုတယ်အလားတူပဲသူပြရင်ဇံကိုဝင်စားအလုံးစင်ရင်တော့ပါနေတဲ့အာနာပါနပရိဘာကနမိကိုအာယံယူပြီးတော့ဒုတိယဇံကိုဆက်လက်ပြီးဝင်စားတယ်ဒုတိယဇံမှာတဏှာကြီးတော့နေနေနေဆိုရင်ဆိုကြပါစို့ဒုချင်းကမှလည်းအလုံးစင်ရင်တော့ကနေနဲ့အာနာပါနပြိပကနမိတ်အာယုံမှစိတ်လေးကိုကောင်းကောင်းထားပြီးတော့အဲ့ဒါရှင်နေတယ်လို့ခေါ်ရတယ်။တဏှာဇံကိုတဏှာကြီးကဝင်စားဒုစိကမှလည်းအလုံးစင်ရင်တော့ကနေနဲ့အာနာပါနပြိပကနမိတ်အာယုံမှစိတ်ကိုကောင်းကောင်းထားပြီးအဲ့ဒါရှင်နေတယ်လို့ခေါ်တယ်။သရုပ်တဇံကိုတဏှာကြီးကဝင်စားဒုစိကမှလည်းအလုံးစင်ရင်တော့ကနေနဲ့အာနာပါနပြိပကနမိတ်အာယုံကိုပဲ အာယုံယူပြီးတော့ဒီအာယုံမှာစိတ်ကလေးကောင်းကောင်းထားပြီးတော့အဲ့ဒါရှင်နေပြီလေဒီလိုဆိုရင်အဲ့ဒီလိုအဲ့ဒါရှင်းတတ်တယ်မင်းဆုံးလို့ရှိရင်ပေါ့လေဝိပဿနာမကူနိုင်သေးဘူးသားဒီလိုကတော့ဒီစားလေးကမလျော့ကြပြန်ဘူးစိတ်ဆိုးဆန်းနဲ့လျော့ရင်းနေတဲ့ဘုံတွေကိုမိမိတို့ကရောက်ရှိနိုင်တဲ့အစအားရှိပါတယ်ဥပမာသရုတ်ကံဆိုကြပါစို့ဒီဘောဒရဘုံနေနဲ့မအတွေ့အကြုံနေတဲ့ဝေရဘုံဘုံအတိရောက်နေတဲ့စာအားရှိဒုဒ္ဓဝါဒငါးဘုံကတော့အရိယာအနာကယဟနာအနာကယဟနာဆိုတဲ့အရိယာတို့ကောင်းတို့ရဲ့နေထိုင်တာဘုံဖြစ်နေတဲ့အတွေ့ထားပါတော့နော်ဘုလိုရှင်လောကအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီသုဒ္ဓတာပမာတိအစဉ်အလအမြင်မှဆုံးဖြစ်နေတဲ့ဝေရဘုံဘုံအတိရောက်နေတဲ့စာအားရှိပါတယ်သဘာဝ900လောက်တန်းရှင်းနေပြီနော်ဆိုတော့အဲ့ဒီဘုံမှာနေပြီးတော့များအသေးရေသဘာဝပေါင်း900လောက်အသက်ရှင်းနေပြည့်နေဆိုရင်ဘာတွေလုပ်နိုင်လဲလို့မေးတော့အဲ့ဒီလိုဘုံကြီးမှာအရိယာတော်ကောင်းတွေများစွာရှိကြပါတယ်ဆိုအရိယာတော်ကောင်းတွေဌာမတစ်စက်မိမိကနေထိုင်ပြီးတော့ဥပဒနာဘာဝနာကမ္မထံတွေသိကြမယ်စိတ်နဲ့သိကြတော့ရပါတယ်မသိကြခြင်းလေးဘုပဲထားတော့မညာမီလို့ခေါ်ဆိုအပ်တယ်နော်ဒီကဘာအကျင်းမှာပေါ့အဲ့ဒီမြစ်တရားအမြဲဆိုတာဘုရားရှင်နဲ့ပွင့်ဆန်းတော်မူမှဖြစ်ပါတယ်ကဘာမောင်းတော့ရတော့တက်တန်းချီပြီးတဲ့ဒီဒီမာတွေဟာဒီဘုရားရှင်ကိုကုသိုလ်ဖြင့်ရဖို့ရာကျင်းမနေဘူးလားကျင်းတယ်နေတယ်အဲ့ဒီအချိန်ကောင်းပါလဲမညာဘုံရဲ့ကြောင့်ကြောင့်တော်တော်ကြောင့်ဒီလိုမိမိတို့ကအားထုတ်မယ်ဆိုရင်အတုဖို့ရာအခွင့်အရေးရနိုင်ပါတယ်နော်ဆိုတော့ဒါကဉာဏ်လောက်ကရရှိပြီးတော့မင်းဘုံဉာဏ်မရဘဲနဲ့အဲ့ဒီရှင်ရည်တဲ့ပုဂ္ဂိုလ်ရဲ့အတွက်ပြောတယ်ဆိုတာပါဒီနေ့သမဏတော်တိုင်းဖြစ်ဖို့ဒီအချင်းအတန်းမြင်မနေတဲ့အဲ့ဒီရှင်ရည်စနစ်တွေကိုဘုရားရှင်ကလည်းဟောဆောက်ပါတယ်နော်ဒီမှာဟောတဲ့ဘုရားရှင်ရဲ့စနစ်ကဘာလို့ဒီရထားလဲဆိုတာနဲ့ပတ်တယ်လို့အထက်ကရန်ဆေရောကဖွင့်ဆိုထားပါတယ်တဏှိဝပါဏာဇာနာဟိသမ္မာဝိသိတဘောဟောသာညာဇာနာတံကြုံတဲစိတ်တန်ခရတော်ဘုရားတော်တံပတ်တာတော်ဝိပါဒနာခဏိလက္ခဏာပရိဝေဒိနာဟောပိစေတိခဏိကစိတ်ရှင်ကကရာယောဥပ္ပနာယခဏိကစိတ်ရှင်ကကတော်ယဝတိနာပိအာရမဏံအာရမဏိစိတ်တံသမအာတဟံတော်ဓမ္မသဘင်တော်သမဂ္ဂံစိတ္တအတ္တသိသမိပတ္တံသိသမိဒီသိက္ခာတိတိဝုဒ္ဓတိ။ဒါပြောတယ်။တဏိဝပါဏာဇာနာဟိသံဇံလေးပါးတို့ကိုမူနိသမာပိစိတ္တဝါဝင်စား၍ဝုဒ္ဓယသုဇံမှထား၍ဇာနာတံပြုတ္တစိတ္တံဇံအင်္ဂါ၌ရှင်တွေ့လျက်ရှိသောစိတ်ကိုဖျားတော်ကုန်တတ်တော်သဘောအဖြစ်ဝရတော်စိတ်တော်သဘောအဖြစ်တံပတ်တော်ဝိပါဒနာဉာဏ်ပညာမျက်စိဖြင့်ကောင်းစွာမြင်အောင်ကြည့်ကြည့်လေရဲ့ရှင်တော်ယောဂဝါဒရပုဂ္ဂိုလ်ရဲ့တန်တန်၌ဝိပါဒနာခြင်းဝိပါဒနာဉာဏ်ဖြစ်ခဲ့၌လက္ခဏာပရိဝေဒေနသုဇံတရားတို့ဤသံဏံတရားတို့ဤအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုသုတ္တိသိရင်ချင်းဖြင့်ခဏိကစိတ်တွင်ငကတခဏိကစိတ်ဒီကကတအမိရတဲ့ခဏိကသမာဓိတရားဒီဥပ္ပိစ္ဆေတိဖြစ်ပေါ်လေလာမည်ဤ။ဘာမျိုးလဲ။ဗုဒ္ဓမြတ်ကိုဘုရားအလုံးစည်တော့ပါနေတဲ့အာနာပါနပရိဘကနမိတ်ကိုအာယုံယူပြီးတော့ဗုဒ္ဓမြတ်ကိုဝင်စားတယ်။ဗုဒ္ဓမြတ်မှထသာလံပြီးတဲ့အချိန်ကမှဒီဇာယင်္ဂါရီကိုပြန်ပြီးသင်ယူကြည့်ရတယ်။သင်ယူပြီးတဲ့အခါဒီဇာယင်္ဂါရီနဲ့ရှင်ပြေးနေတဲ့စိတ်ကိုအုံမုံပြီးတော့သုစိမေသုဇံသုဇံတရားတွေဖြင့်ရှင်ပြေးနေတဲ့ဇာနတံပြေကဓမ္မလိုခေါ်တဲ့စိတ်ကလေးတရားတွေကိုလက္ခဏာရေသုံးတာကလည်းဒီတင်ပြီးတော့ဝိပဿနာချူရတယ်။အဲဒီဇာနတရားတွေကဘယ်လောက်ရှိတယ်ဒါမျိုးဒီမလိခင်လားဒီတင်နေတဲ့အနေတွေရှိပဲနော်ရေပြန့်ပြမယ်ဆိုလို့ရှိရင်နားလည်းတဲ့ပုဂ္ဂိုလ်လည်းရှိနားမလည်းတဲ့ပုဂ္ဂိုလ်လည်းရှိဟုတ်ကဲ့33အတိရေကတလုံးခေါ်လိုက်ရင်ဘယ်လောက်ရှိလဲ34ရှိပါတယ်နော်အဲဒီ34လုံးတော့တန်တရားကြီးကိုရှုမှတ်သိသိတဲ့အပိုင်းမှာစိတ်ကိုကုကျယ်ပြီးတော့ရှုတယ်ဒီနေ့စိတ်ကိုအုံမှုရင်ရှုတယ်စ ေကောဥမူပိစုတဲ့တရကဘာပြောတယ်လဲလို့နေတော့ယောဂီဘုဂ္ဂိုလ်ကညာမကြွင်ခင်ဒီနေ့မှာဉာဏ်ရည်တွေကိုသိသိတဲ့အပိုင်းမှာဖတ်တာကစပြီးသိသိတဲ့ဤစနစ်တစ်ခုဝေဒနာကစပြီးသိသိတဲ့ဤစနစ်တစ်ခုအတိတ်ဝိညာဉ်ကစပြီးသိသိတဲ့ဤစနစ်တစ်ခုဆိုပြီးဤစနစ်ဘယ်နှခုတွေ့လဲသုံးဒါရကနိုင်ငံမထမ်းတိုင်းသိသိတဲ့ဤစနစ်ပဲအဲ့ဒီဤစနစ်သုံးမျိုးတည်းကဘုရားရှင်ကသူကအတိတ်စဉ်ကိုအုံမုံပြီးတော့သိသိတဲ့ဤစနစ်ကိုရှင်းပြနေတယ်မင်းကဟောခဲ့တဲ့ဒုတိယစတုဂ္ဂကတော့ဝေဒနာကိုအုံးမူပြီးဉာဏ်တရားတွေကိုသိသိတဲ့စနစ်ကိုဟောခဲ့တယ်။ဒါဒီနေ့ကအဲ့ဒီအတိတ်စဉ်ကိုအုံးမူပြီးသိသိတဲ့ဆိုတာကယောဂီပုဂ္ဂိုလ်ကဒီပရမဇံကိုဝင်စားတယ်။ဝင်စားပြီးတဲ့အခါပရမဇံမှထပြီးတော့အလုံးကြီးနေတော့ဗာနေတဲ့အာနာပါနပရိပါကနမိတ်ကိုပြန်ပြီးတော့အာယုံယူရတယ်ယူလိုက်တဲ့ကမှာအာယုံယူလို့ညံ့နေတဲ့သဘောလေးကိုဘာလို့ခေါ်လဲအတိစိတ်နော်အာယုံယူလို့မညသေးဘူးဆိုရင်ဒီအချိန်တောက်ခါနေတဲ့အာဏာပါဏပြိပကနမိတ်အာယုံကိုသိတဲ့တော့ညှောက်နိုင်မလားမပြောနိုင်ဘူးဒီတော့ဒီအချိန်တောက်ခါပရမဇံကဝင်စားပြီးတော့ပရမဇံမှထလိုက်တဲ့အချိန်ကမှာဒီအချိန်တောက်ခါနေတဲ့အာဏာပါဏပြိပကနမိတ်ကလည်းပြုတ်နေပြီမသွားသေးပါဘူးရှင်းနေပါလေရှင်းနေတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ကဘဝမနောအကြည့်ကိုသိသိပြီးတော့ဒီရှင်ရင်တော့ပါနေတဲ့အာနာပါနပြိပကနမိတ်ကိုပြန်အာယုံယူလိုက်တဲ့အခါဒီရှင်ရင်တော့ပါနေတဲ့အာနာပါနပြိပကနမိတ်အာယုံကဘဝမနောအကြည့်မှာလာရိုက်ခလည်းပြင်းနေသူစိန်နေတဲ့ဒီအသေးစိတ်တဲ့တကွာတော့သဏ္ဍာန်ရည်ဖြစ်ပေါ်လာပါတယ်ဖြစ်ပေါ်လာတဲ့အချိန်ကမှမကြွကျင်လေးတဲ့ယောဂီပုဂ္ဂိုလ်ဖြစ်ရင်တော့ဒီအသေးစိတ်လေးကိုပဲပြန်လာထားပြီးတော့ဆက်မသိကြရတယ်အကျဉ်းရသောဖြစ်နေတာကိုမြင်အောင်ရှုရတယ်ဉာဏ်ကျင်လာပြီဆိုလို့ရှိရင်အသိစိတ်ဖတ်တာနှလုံးကနေ3လုံး4လုံးစသဖြင့်တစ်ပြေးပြေးတိုးပြီးတော့နောက်ဆုံး34လုံးအထိကျဉ်းကျဉ်းအောင်ကျင်။ဒီတဲ့ခဏတိုင်းမှာမနောဒရဝဇံပါရစိတ်စိတ်တွေ3လုံးရှိတယ်။ပရိသဥပဒါနှုတ်ဆုံးကုသရဖို့အမြင်ရတဲ့ကာမဟောစရတမာတိသောဒီမှာလည်းစိတ်စိတ်တွေ34လုံးရှိပဲရှိပါသေး။အဲဒီကုသရကူရဲ့နောင်မှဆက်လက်ပြီးဖြစ်ပေါ်လာတဲ့ဒီဇံသောရဏသမပတိဝိသိအတွင်းရှိဇာဏံတရားစိတ်တက္ကနာအတိုင်းမှာလည်း34လုံးရှိပဲရှိပါတယ်။အဲဒီ34လုံးသောဏံတရားတွေရဲ့ဂုံဂုံကပရမတာဖြစ်ပြီးဖြစ်တဲ့သဘောပေါ့။အခုအပိုင်းကတော့အတ္တသတိသင်္ခဉာဏ်ပိုင်းကိုရည်ညွှန်းပြီးတော့ဘုရားကဟောနေတယ်။ဂုံဂုံပြည့်ပြည့်သွားတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စတို့ရှုတယ်။ဂုံဂုံပြည့်ပြည့်ပြိုပြိုနေတဲ့အတွက်ကြောက်လန့်မကောင်းတဲ့အဲ့ဒီသဘောကိုအာရုံပြုပြီးတော့ဒုက္ခလုံးရှုတယ်။မမြင်ရှိတဲ့အကျင့်ကအတိုင်းမှဖြစ်တာအပြည့်ဒီရဲအတ္တမရှိတဲ့အတ္တမဟုတ်တဲ့သဘောတရားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တတို့ရှုအဲဒီလိုရှုနေလိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ရဲ့တဏ္ဍမှပါဖြစ်တယ်ဒုဇဏတရားဒီဇဏတရားဒီကိုသင်္ခါရတရားလို့ခေါ်ပါတယ်ဒုသင်္ခါရတရားဒီရဲ့အနိစ္စအခြင်းအရာမှားတော်၎င်းဒုက္ခအခြင်းအရာမှားတော်၎င်းအနတ္တအခြင်းအရာမှားတော်၎င်းဝိပဿနာဘာဝနာစိတ်ဒီမျိုးစွာကပ်ပြီးဤနေလိမ့်မယ်။တမျိုးမျိုးသောအခြင်းအရာကကပ်ပြီးဉာဏ်ကြီးတဲ့။အနာဂတ်ဒုတိယဇာတတိယဇာသုဒ္ဓဇာတိကိုအတိအပြီးဝင်စားပြီးတော့ဒုတိယဇာဏန္တရတတိယဇာဏန္တရသုဒ္ဓဇာဏန္တရတွေကိုဝိပဿနာဒီတိုင်းပဲရှုပါ။ရှုလိုက်တဲ့အချိန်ကမှလည်းဒုသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာပါပဲဖြစ်စေဒုက္ခအခြင်းအရာပါပဲဖြစ်စေအနတ္တအခြင်းအရာမှာပဲဖြစ်စေတမျိုးမျိုးသောအခြင်းအရာမှာဘာဝနာစိတ်ဖြင့်ညောစွာကပ်ပြီးရှင်နေလိမ့်မယ်။အဲဒီလိုရှင်နေကြတဲ့အခါမှာဒီအနိစ္စလက္ခဏာကိုတွင်ဖို့သိမြင်ပြီးတော့ဒုက္ခလက္ခဏာကိုတွင်ဖို့သိမြင်ပြီးတော့အနတ္တလက္ခဏာကိုတွင်ဖို့သိမြင်ပြီးတဲ့အချိန်ခါမှာဒီရှင်နေတဲ့စိတ်ကဖြစ်သွားတယ်။အဲဒီစိတ်ကနေ့ကိုဘာခေါ်လဲ?ခဏိကစိတ်ဖြင့်တက္ကရာလို့ဒီလိုခေါ်တယ်ဒါကိုပဲအကျိုးကျိုးအပြည့်ပြောရင်တော့ခဏိကသမာဓိလို့ခေါ်ရပါဒီလိုဆိုရင်ဒီခဏိကသမာဓိကတကယ်ကြီးအဆင်မပြေလို့လားညစ်နေတယ်ဘယ်လိုကြောင့်အဆင်ပြေလဲပြောရတယ်လို့မင်းရင်ဟိုနည်းနည်းလေးခုဖြစ်မှကျွတ်ွေးနေတဲ့ပြဿနာလေးတစ်ခုကတော့ဝိပဿနာစရာကခဏိကသမာဓိနဲ့တွဲလို့ရပါတယ်ဒီသမာဓိတွေသူတော်နေဖို့မလိုပါဘူးလို့ပြောနေလို့ဘုန်းကြီးကဒီခဏိကသမာဓိရဲ့အစဉ်တန်းကိုသူကပြောနေတာပါဝိပဿနာခဏိကသမာဓိနဲ့တွဲရတယ်ဆိုတော့ဘုန်းကြီးကလက်ခံပါတယ်ဒါပေမဲ့လို့ခုဝိပဿနာမှာဆုံးလို့တဲ့ခဏိကသမာဓိကဘယ်လောက်အစဉ်မြင့်လဲဆိုတော့ဘုန်းကြီးကမြင်ပြီးဖြစ်တယ်နော်
ပထမတို့အာနာပါနပထမဇာအာနာပါနကျင့်တတ်ပါနေတဲ့အာနာပါနပြိပါကနမိတ်ကိုအာယုံယူပြီးတော့ပရမဇာကိုဝင်စားတဲ့ပရမဇာမှာကြပြီးတဲ့အခါဒီပရမဇာနန္တရားတွေကိုသင်္ခါရတရားတွေကိုလက္ခဏာရင်းသုံးတတ်တဲ့ပြင်းပြီးတော့ဝိပဿနာရှုလာတယ်ဒုတိယဇာကိုဝင်စားတဲ့ဒုတိယဇာနန္တရားတွေကိုလက္ခဏာရင်းသုံးတတ်တဲ့ပြင်းပြီးတော့ဝိပဿနာရှုတတိယဇာကိုဝင်စားတဲ့တတိယဇာနန္တရားတွေကိုလက္ခဏာရင်းသုံးတတ်တဲ့ပြင်းပြီးတော့ဝိပဿနာရှုသရုတ်ဇာကိုဝင်စားပြန်တဲ့ဒီသရုတ်ဇာနန္တရားတွေကိုလက္ခဏာရေသုံးတာတလက်ပြင်းပြီးတော့ဝိပဿနာရှုပြန်တယ်။အဲဒီလိုဝိပဿနာရှုနေတဲ့အခါမှာသို့ယောဂဝါစရပုဂ္ဂိုလ်ရဲ့တဏ္ဍာမှာသို့သင်္ခါရတရားတို့ရဲ့အနိစ္စအကျင့်အမှားတော်၎င်းဒုက္ခအကျင့်အမှားတော်၎င်းအနတ္တအကျင့်အမှားတော်၎င်းစိတ်တွေကောင်းစွာကြီးနေလိမ့်မယ်။အဲဒီကြီးကြီးနေတဲ့ဒီသမာဓိကိုခဏိကသမာဓိခဏိကစိတ်တွေပြက်ကြတာလို့ခေါ်တယ်ဆိုပြီးအတ္တကကြီးကမြတ်ကအရှင်းရှင်းပြပြထားပါတယ်နော်ဒီလိုပြောနေတဲ့ခဏိကသမာဓိနဲ့တော့အစဉ်တန်းနေပြီလားမတူပါဘူးပရိင်္ဂမြန်မှားတယ်ပရိင်္ဂမြန်မှန်တယ်ကျန်သတ်စိတ်ကိုမလိုဘူးလားလိုအပ်နေတယ်နော်အယူဆတဲ့ခုလည်းတော့တော့ပြီဆိုရင်ပြည့်စင်တဲ့အလုံးလွှတ်ချော်ပြီးမတော့နိုင်ဘူးလားဟုတ်တယ်ပြီးတော့ဒီညမှာပြောနေတဲ့ခဏိကသမာဓိကဒါဝင်တဲ့ပြည်ရန်ကထပ်ပြီးတဲ့အခါဒီဇာဏံတရားတွေကိုပြန်ပြီးတော့လက္ခဏာရဲ့သုံးတန်တင်ပြီးဝိပဿနာရှိတဲ့အပိုင်းမှာအနိစ္စအခြင်းအရသို့မဟုတ်ဒုက္ခအခြင်းအရသို့မဟုတ်အနတ္တအခြင်းအရအပေါ်မှာတည်နေတဲ့သမာဓိကိုခဏိကသမာဓိခေါ်တဲ့အကြောင်းသင်ပြတော့သူကဘာဖြစ်လို့ဥပ္ပဒါသမာဓိသို့မဟုတ်အပ္ပနာသမာဓိကိုမခေါ်နိုင်ကြလဲလို့ဒီလိုတော့အမေးစရာရှိနော်မေးစရာရှိတဲ့အခါကျတော့သူကခဏိကသမာဓိခေါ်ရခြင်းအကြောင်းရင်းတွေကဒီလိုပါဘုန်းကြီးတို့ဒီသမထပိုင်းမှာသမာဓိဘယ်နှမျိုးရှိတယ်လို့မေးရင်တော့၃မျိုးရှိပါတယ်ပရိင်္ဂမသမာဓိဥပ္ပဇ္ဇရသမာဓိအပ္ပနာသမာဓိဆိုပြီးတော့သမာဓိ၃မျိုးရှိတယ်။ဒီတော့ယောဂီတွေအများကြီးသိကြည့်တဲ့ပုဂ္ဂိုလ်တွေလက်ပြီးပြောမယ်ဆိုရင်ခုဝိနည်းထုတ်နေနေအာရုံယူပြီးတော့သိကြည့်နေ။ကျုပ်နေတယ်ဆိုကြပါစို့နော်။ဝိနည်းထုတ်နေအာရုံမှာဘာဝနာစိတ်ကညှောဆော့ကပ်ပြီးပြီ။အဲ့ဒီအချိန်ကမှနမိတ်ကမပေါ်သေးဘူးဆိုကြဆိုစိတ်ကတော့ငြင်းနေပြီ။အဲ့ဒီခြင်းကမှဒီနေနေတဲ့သမာဓိကိုဗာသမာဓိလို့ခေါ်တယ်။ပရိက္ခာမသမာဓိလို့ခေါ်တယ်။ပရိက္ခာမဆိုတာကအတွက်တဲ့ဉာဏ်အစရှိတဲ့အစဉ်အတည်းမြင်မှနေတဲ့သမာဓိတွေဖြစ်ပေါ်လာဖို့ညာအတွက်စီမံခံတည်ပြီးပြုပြင်နေတဲ့ပြုပြင်ဆောင်ရွက်နေတဲ့သမာဓိလို့အခြေခံသမာဓိပါဒီလိုခေါ်တယ်နော်။ပရိက္ခာံပြုလုပ်နေတဲ့သမာဓိပဲ။အဲ့ဒီကနေဖြစ်သစ်တက်လိုက်အနဘာနာပြည့်စင်လာတဲ့အတိုင်းအစည်းအသီးအောင်ရှုတယ်အတောတိအောင်ရှုတယ်အစာဆုံးအကုန်လုံးတိအောင်ရှုတယ်ငြင်းအောင်ရှုငြင်းအောင်ရှုအဲဒီတော့ရှုလာတဲ့ရက်ကနေပြီးတော့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်လေးကထက်ထက်လာတဲ့အချိန်ကမှနမိတ်ကိစ္စပြီးပေါ်ပြီးပထမမြတ်သောအဖြစ်ရေပုံရနိတာအဖြစ်ပြောမယ်ဆိုရင်တော့မိခိုးရောင်စပြီးပေါ်တတ်ပါနော်အဲဒီမိခိုးရောင်နမိတ်ကလေးအပေါ်မှာလည်းဘာဝနာစိတ်ကမျိုးဝဇ္ဇကပ္ပီဒီနေတတ်ပါတယ်အဲ့ဒီဒီနေတဲ့တမာတိကိုလည်းဘာတမာတိလို့ခေါ်တယ်လို့မေးရင်ပရိကံမတမာတိလို့ပဲခေါ်ပါတယ်ဇာမရဖို့ရင်အတ္တစီမံဖန်တီးနေတဲ့ပရိကံလုပ်နေတဲ့တမာတိတမျိုးပဲဇာမဆိုင်သလားမဆိုင်သေးဘူးအဲ့ဒီကနေပြည့်တဲ့သိလိုက်တော့ဒီတမာတိကရိုက်တက်လာပြီဒီနမိတ်ကလေးကလည်းမကြောက်ပြမပြတ်ဖဲနဲ့မျိုးဝဇ္ဇကပ္ပီထိုင်နေပြီဒီနေပြီခုနကဝင်တယ်လေထွက်တယ်လေရှင်းမှုသေးတဲ့နေရာမှာတက်ပြီးရှင်းနေပြီအဲဒီတော့ဒီနေ့တဲ့အချိန်ကမှတဖြည်းဖြည်းဒီနမိတ်ကမိခိုးရောင်ကနေတဖြည်းဝါကွားဆိုင်ကတော့ဖြူစွနေတဲ့အပြောင်းပဲပြောင်းသွားပြီအဲဒီတော့ဝါကွားဆိုင်ကဖြူစွနေတဲ့နမိတ်ကိုဥက္ကနမိတ်ခေါ်တယ်မိခိုးရောင်ကနမိတ်ဒီကတော့ပရိကမနမိတ်လို့ခေါ်ပါတယ်အဲဒီပရိကမနမိတ်မှာပဲဖြစ်ဖြစ်ဥက္ကနမိတ်မှာပဲဖြစ်ဖြစ်ဒီနမိတ်ကခိုင်ခန့်နေလို့ဘာဝနာစိတ်ကိုညှောဆော့တတ်ပြီးဒီနေအောင်ကြိုးစားခဲ့တော့ဘာဝနာစိတ်ကလည်းညှောဆော့ဖြတ်ပြီးတော့ဒီနမိတ်တွေမှတည်တတ်ပါတယ်။ဒီပရိဒါမနမိတ်မှာပဲဒီနေဒီဖြစ်စေဘာဝန်းဆိုင်ခဲ့တော့ဖြူစွတ်နေတဲ့ဥက္ကနမိတ်မှာပဲဒီနေဒီဖြစ်စေသို့တမာတိလို့ဘာတမာတိလို့ခေါ်နေလို့မင်းရင်ပရိဒါမတမာတိလို့ပဲခေါ်ပါတယ်ဉာဏ်သမားတိဖြစ်ပေါ်လာ၏အတွက်ပြုပြင်ဖန်တီးနေတဲ့သမာဓိအစဉ်များတာရှိသေးတယ်။ အဲ့ဒီပရိဂမ္မသမာဓိကိုခွန်ကြီးတို့သာပေမြန်မာသခန္တယခဏိကသမာဓိလို့လည်းသုံးပါတယ်ဒါကသမထပဲနော်အဲ့ဒီကနေစိတ်ထွက်လိုက်တဲ့အချိန်ကတည်းကဒီဝါဘဇဉ်လိုပြူနေတဲ့သမာဓိဝါဘဇဉ်လိုပြူနေတဲ့ဒီအာနာပါနပရိဘကအာနာပါနနမိတ်မှာပေါ့ဝါဘဇဉ်လိုပြူနေတဲ့နမိတ်ကဥက္ကနမိတ်အဲ့ဒီဥက္ကနမိတ်မှာဘာဝနာစိတ်ကိုညတ်ကကပ်ပြီးဒီနီအောင်ကျိုးပန်းကြတာတည်းသေးကျွတ်နေတဲ့ဒီဥက္ကနမိတ်ကြီးအလုံးကြီးလင်တောက်ကနေတဲ့ပြိပကနမိတ်ဖြစ်တော့ကူးသွားတယ်။အဲဒီအလုံးကြီးလင်တောက်ကနေတဲ့တောင်ကျင်းကျေကျတော့အလုံးကြီးလင်တောက်ကနေတဲ့နမိတ်ကိုတော့ပြိပကနမိတ်လို့ခေါ်ပါတယ်။အဲဒီပြိပကနမိတ်အာယုံမှာဘာဝနာစိတ်ကိုညှောစက်ကပ်ပြီးဆမ်းနေတယ်လေညှောစက်ကပ်ပြီးပြီးနေပါတယ်။တဏှာဤနှိုင်းကသတ္တိဖြင့်ညောဇံကပ်ပြီးဒီအောင်ကျိုးစားခြင်းနဲ့တဏှာဤနှိုင်းသတ္တိဖြင့်ညောဇံကပ်ပြီးဒီနေတတ်ပါတယ်အဲ့ဒီဒီနေတဲ့သမာဓိကိုတော့ဥပ္ပတ္တရသမာဓိလို့ခေါ်ပါတယ်သမာဓိအစဉ်မြင့်မသွားဘူးကမြင့်သွားတယ်အဲ့ဒီဥပ္ပတ္တရသမာဓိနေမြင်မှတော့ဘဝင်ကြက်တဲ့အကြောင်းနဲ့အထက်ကရကခဏခဏစဉ်းစားပါနော်ပြီးတော့ဝင်ကြတဲ့သူကယောဂီပုဂ္ဂိုလ်ကနေပင်ကြီးအထက်မြုပ်ဝင်သွားတယ်လို့ခန္ဓာကိုယ်ကြီးအထက်မြုပ်ဝင်သွားတယ်လို့သိပြီးတော့ဘာမှမသိဖြစ်ဖြစ်သွားတတ်ပါလေ။အဲဒီလိုဘဝင်ကြနေတာကိုကျော်လာလွန်တော့တော့အောင်ဒီကြည်လင်တော့မှတဲ့နမိတ်မှာအလောအဆောင်နေတဲ့တတိလေးနဲ့သူ့ဆက်စီသုံးသပ်ပေးနေရတယ်။ကြည်လင်တော့ကနေတဲ့ဒီနမိတ်မှာတတိလေးကိုညောစာကပ်ပြီးဆက်ရမှတ်ရနေရတယ်။ဝိဇ္ဇဝိဇ္ဇရာမိတိတုကဣဇ္ဇကရာဆိုတဲ့တိုင်းကဒိသသွားအာမမိဝသေးတဲ့အတွက်ဒီလိုဘဝင်ကြနေခြင်းဖြစ်တဲ့အကြောင်းအစကရာကလည်းသိထားပါလေ။ဝိဇ္ဇဝိဇ္ဇရာမိတိတုကဣဇ္ဇကရာခေါ်တဲ့ဒီတိုင်းကဒိသဌာမကတခေါ်တဲ့သွားအင်းရဲ့ဤဝလာတဲ့အခါအပ္ပနာသံသမารိစိုက်တယ်။အပ္ပနာသံသမารိစိုက်တဲ့အချိန်ကမှအပ္ပနာသံသမารိရဲ့ရှင်ရမဇာနဝိတိအတွဲမှာတည်ရှိနေတဲ့ပရိသဥပဇာနုလောဘတဘုလို့ခေါ်ဆိုအပ်တဲ့သမောဇရသောရိရှိတယ်။အစ်စ်အမြင့်မားဆုံးဖြစ်တဲ့ကဥပဇရသမာဓိပဲသမောဇရသမာဓိတွေပဲ။အထူးသဖြင့်ရောက်သွားတဲ့ဥပဇရသမာဓိဖြစ်သွားတယ်။သူဂုရတဘုအမြင်ရတဲ့ဥပဇရသမာဓိဇောတိနောက်၌ကပ်ပြီးတော့ဇံဇောတကြိမ်ကြတယ်။အဲ့ဒီဇံကိုတော့အပ္ပနဇံလို့ခေါ်ပါတယ်။အဲ့ဒီအပ္ပဏ္ဍံရပြီတဲ့ပုဂ္ဂိုလ်ကမိမိရရှိတဲ့ဇံကိုတစ်ဖန်ပြန်ပြီးဝင်စားရင်အဲ့ဝင်စားတဲ့အပိုင်းမှာတော့မိမိရဲ့ပါရမီအားလျော်စွာတမာတိရဲ့စွမ်းအင်အားလျော်စွာသမီးနဲ့နမိတ်နဲ့ကစသည်ဖြင့်ဒီနေနေတာလည်းရှိမယ်တဏှာကြီးတဏှာကြီးကစသည်ဖြင့်ဒီနေနေတာလည်းရှိအဲ့ဒီလိုအာနန္ဒာပရိဘကနမိတ်ကိုအာရုံယူပြီးတော့ဒီပရမဇံကိုပြန်ပြီးဝင်စားလိုက်တဲ့အချိန်ကမှတည်နေတဲ့သမာဓိကိုလည်းအပ္ပနာဇံသမာဓိလို့ပဲခေါ်ပါတယ်။ပြီးတော့သမထမိမသမာဓိကလည်းမျိုးရှိလေ၃မျိုး။ပရိဂမသမာဓိ၊ဥပ္ပဇာရသမာဓိ၊အပ္ပနာသမာဓိဆိုပြီး၃မျိုးရှိတယ်။ဒါနည်းပြောရင်ခဏိကသမာဓိ၊ဥပ္ပဇာရသမာဓိ၊အပ္ပနာသမာဓိဆိုပြီးသမာဓိ၃မျိုးရှိတယ်။ဒါကသမထပဲ။အဲ့ဒီသမထပိုင်းမှာလည်းဒီနေ့မျက်မှောက်ဖြင့်ပြောနေတဲ့ခဏိကသမာဓိနဲ့သမန္တန်ကြီးရဲ့ခဏိကသမာဓိဘယ်သူသလားဟမ်ဘယ်သူလဲဘယ်လိုဖြေကဘယ်လိုမှလည်းမဖြေဘူးဘုန်းကြီးကတော့မတူဘူးလို့ပဲပြင်ရတော့ပေါ့နော်ကဲနောက်တစ်ခုအဲ့ဒီကနေတစ်ဆင့်ပြက်လိုက်ပြီခုဒီဇာတိကိုဝေစားပြီးတဲ့ကဒီဇာသမာဓိတွေကိုအခြေခံပြီးတော့ဒီနေ့လေးသင်ကြည့်တယ်အကြောင်းရအကျိုးရလေးသိနေတယ်။အကြောင်းရလေးကယုတ်နန္ဒီကုန်ဤသဒုက္ခအနတ္တလက္ခဏာယသုံးတန်တိဝိပဿနာရှုလာတာကလည်းနောက်ဆုံးဘင်္ဂဉာဏ်အပြည့်မြဲပဲကုသွားပြီ။ကုသွားလိုက်တဲ့အချိန်ကမှဒီဇာဏ်ကဇာဏ်ဒီကုန်ဝင်စားပြီးဒီဇာဏ်သင်္ခါရတရားတွေရဲ့ဘုံကုန်ပြုံပြုံပြည့်ပြည့်နေတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တက်လက်ပြင်ပြီးတော့ဝိပဿနာရှု။အဲဒီလိုရှုလိုက်တဲ့အပိုင်းမှာယောဂီပုဂ္ဂိုလ်ကဘာကိုအာရုံပြုနေကြလဲ။ဉာဏ်နဲ့တရားလိုခေါ်ဆိုအပ်တဲ့ဒီသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာကိုအာရုံပြုနေတယ်။အဲဒီလိုအနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာကိုအာရုံပြုနေပြီးတော့မှစိတ်ကညီဝနေတဲ့အတွက်အဲဒီသမာဓိတွေဘုရားကပြောတယ်လို့ပေါ့အလုံးကြီးနေတော့ပါနေတဲ့အာနာပါနပြိပကနမိတ်ကိုအာရုံပြုနေတာမျိုးကဟုတ်သလား။မဟုတ်ဘူး။ဒီလိုရအောင်လို့ဘာသာကျင်လို့ဂျူနေတဲ့အာနာပါနပရိဘာကနမိတ်ကိုအာနာပါနနမိတ်ကိုအာယုံပြုနေတာလည်းဟုတ်သလား ဟုတ်ပြန်မှုပြီးတော့မိဘရောင်းတဲ့နမိတ်ကဗာနမိတ်ရဲ့ပရိက္ခာမနမိတ်ဝါဘာဆိုင်လို့ကျူရတဲ့နမိတ်ကဟုတ်ကဲ့နမိတ်အဲ့ဒီနမိတ်တွေကိုအာယုံပြုနေတာမျိုးပါဟုတ်သလား
မဟုတ်ဘူ
းမဟုတ်တဲ့သူကိုပရိက္ခာမသမာဓိလို့တော့ခေါ်အောင်မလား
မခေါ်နိုင်ဘူ
းနောက်တော့အလွန်ကြီးနေတော့ပါနေတဲ့တော်ချင်းပြည့်ခဲ့ဆိုကြီးနေတော့ပါနေတဲ့အာနန္ဒာပရိပါကနမိတ်ကိုအာယုံပြုနေတာမဟုတ်သလား
မဟုတ်ဘူ
းမဟုတ်တဲ့သူကိုဥပဒရာသမာဓိလို့ခေါ်လို့ရမလားမရဘူးအပ္ပနဇန်သမာဓိလို့လည်းခေါ်လို့ရမလားမရတဲ့လူဘာဂဝတ္တကအာယုံပြုတယ်ဒီဇာတိကာရတရားတို့ရဲ့အနိစ္စအခြင်းအားသို့မဟုတ်ဒုက္ခအခြင်းအားသို့မဟုတ်အနတ္တအခြင်းအားကိုသူကအာယုံပြုနေတယ်အဲဒီအချိန်ကမှဒီဇာဏတရားတွေရဲ့အနိစ္စအခြင်းအားမှလည်းစိတ်ကညှောဆောင်ကပ်ပြီးဒီနေတဲ့ဒုက္ခအခြင်းအားမှလည်းညှောဆောင်ကပ်ပြီးဒီနေတတ်ပါတယ်အနတ္တအခြင်းအားမှလည်းညှောဆောင်ကပ်ပြီးတော့ဒီနေတတ်ပါတယ်အဲဒီဒီနေတဲ့သမာဓိကိုဗာဓမာဓိလို့ခေါ်တယ်ခဏိကစိတ်တွေကြက်ကြတာသမာဓိဆိုပြီးဒီလိုခေါ်ပါလိမ့်နော်နောက်ခဏိကသမာဓိတစ်မျိုးရှိနေသေးတယ်အဲဒီသမာဓိကတော့ဘာလဲဆိုတော့သုတ္တဝိပဿနာယန္တိကပုဂ္ဂိုလ်တွေအတွက်ပြောတဲ့သမာဓိပဲဉာဏ်သမာဓိကိုအချိန်မှခံမဲနဲ့မိမိတို့ကဝိပဿနာကိုတိုက်ရင်သွားမယ်သွားရင်ဒီပုဂ္ဂိုလ်ဒီဘာကိုစရှိပါတယ်ဓာတိလေးပါးကိုစရှိပါတယ်လို့ခွန်ကြီးပြောပြီးပါလိမ့်နော်ဝိသုဒ္ဓိမေတ္တကရဒုတိယတဲ့ဇာမေနာ227မှာပြည့်ကြတဲ့ညွှန်ကြားတာပါလေ။ဒါကဒိဋ္ဌာကြီးလေးပါးကိုစသဖြင့်လိုက်တဲ့အရှင်သာမဘုန်းကြီးဒီတက္ကမထနဲ့ဒီသုတ်တန်နဲ့မှဟောပြီးပြီဖြစ်တယ်။ဓာကြီးလေးပါးပြေသမားကြီးထွန်းအောင်လိုက်တဲ့အရှင်သာမပထမပါဖြစ်လာမလဲ။ဒီကိုရောင်းလို့အဆူတွေ့မယ်နော်။ဇုံကုန်ပြီးပြင်နိုင်လို့သမားကြီးပြောင်းနိုင်တဲ့အခါအဲဒီကနေသမားကြီးမြင့်ကျက်လာရင်ဘာဘာဆိုင်လို့ဂျူနေတဲ့အဆူတွေ့မယ်ဒီအဆူမှလည်းဓာကြီးလေးပါးကိုစက်ပြီးရှိနိုင်လို့ရှိရင်ဒီကတော့ဘန္တို့မန္တို့လိုကြီးနေတဲ့အကြည့်ပြင်တွေ့တယ်အဲ့ဒီအကြည့်မှလည်းဆက်ပြီးဓလေးပါဆက်ဆံကြတယ်ဆက်လို့ရှိရင်အာဂန္တတက်ကိုလည်းမြင်အောင်ရှုနိုင်ကြမယ်ဆိုရင်ယုဂလအမုံလေးတွေမတွေ့ဘူးလားတွေ့ပြီအဲ့ဒီယုဂလတမုံတမုံမှာတစ်ခါတစ်ဆင့်တက်ပြီးတော့ဓာကြီးလေးပါကိုမြင်အောင်ရှုနိုင်တယ်ဆိုရင်အဲ့ဒီယုဂလကလေးတွေတစ်ခုပြီးတစ်ခုတမုံပြီးတမုံအမုံမိမိရှိလိုက်တဲ့အမုံနဲ့အမုံနဲ့မှဓာတိလေးပါဓာတိလေးပါဓာတိလေးပါမြင်အောင်ဆက်ပြီးရှုရှုလိုက်တဲ့ဒီဓာတိလေးပါအာယုံနဲ့ဘာဝနာစိတ်ကြီးမျိုးစုံတက်ပြီးစီးမနေဘူးလားဒီအဲ့ဒီဒီနေတဲ့သမာဓိကိုအဒုတိယရောက်သွားတဲ့ကာမဝဆရဥပဒရသမာဓိဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရာဆရာတော်ကအခွင့်ဆိုထားပါတယ်ဝိသုဒ္ဓနဲ့ပြင်အပိုင်းနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမေမာဒီကံဆရာတော်ကပုံမှန်လည်းရှင်းလင်းပြပြထားပါတယ်။အဲဒီလက်ကမထန်လမ်းလင်ကနေပြီးတော့အထုလိုက်တဲ့အချိန်ကမှခုလိုယုတ်ကလအမှုံကြီးတွေတွေ့ပြီ။ယုတ်ကလအမှုံတစ်ခုတစ်ခုမှာဘဒုရဘောတိသောဝါရောဇတိဖြင့်ဓာကြီးလေးပါးကိုလည်းသိသိကြရှုတတ်ပြီ။အဲဒီလိုရှုတတ်တဲ့အပိုင်းမှာဆင့်ဆက်ပြီးတော့ဒီဘုဂ်ကိုသမာဓိပြောင်းကြည့်ပါဇန်ရမလား။မရနိုင်ဘူး။ဘာဖြစ်လို့လဲ။ယုဂလအမုံမြင်ဖို့ဆိုတာကလည်းအမှန်တန်သိစေရတယ်။ယုဂလအမုံတစ်ခုတစ်ခုမှဓာကြီးလေးပါးကိုမြင်အောင်ဆိုတာကလည်းပုံပြီးတော့သိစေရတယ်။ဒါကအကြောင်းတစ်ခု။နောက်အကြောင်းတစ်ခုကယုဂလအမုံလေးတွေမြင်ပြီးဆိုရင်ရှင်မှုတဲ့ယောဂီများ၊ကျွနေတဲ့ယောဂီများပုံပြီးသဘောပေါက်လိမ့်မယ်။ယုဂလကလေးတွေကပုံပြီးတယ်နဲ့ချက်ချင်းမပြောက်ဘူးလား။ပြောက်ပြန်တယ်။နောက်တစ်ခုပြောက်သေးရတယ်လေ။နောက်တစ်ခုမှလည်းပုံပြီးတယ်နဲ့ချက်ချင်းပြောက်တယ်။အဲဒီလိုပုံပြီးပြောက်ပုံပြီးပြောက်သမဝတိရေမြန်တယ်လို့မင်းရင်ဒီစိတ်ကံတို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုဂရင်းငါးတောင်ခန့်ဘုံကြီးဒီဘုံလောက်ကတက်ရှိတယ်လောကီရေမြန်ဉာဏ်ကြီးဖြစ်ပြီးပြည့်အဲ့တော့ဉာဏ်ဉာဏ်ဉာဏ်ဖြစ်ပြည့်နေတဲ့ဒီကလကလေးတွေမှာတလေးပါတလေးပါတလေးပါကိုမြင်အောင်ပြုနေရတဲ့အခါသူပုဂ္ဂိုလ်ဒီဇာရနေပါ့မလားမရနိုင်ဘူးဘာဖြစ်လို့ကလအမောတကုတကုအတွက်မှတည်ရှိနေတဲ့ပရမတ္တဓမ္မသဘာဝလက္ခဏာတွေကနည်းနည်းနေတဲ့အတွက်နည်းနည်းတဲ့ဒီဓမ္မသဘာဝအပေါ်မှာဘာဝနာဖြစ်ပြီးဇန်အဆင့်တို့ရောက်ပြီးတိုင်အောင်ဉာဏ်ဝဇ္ဇကပ်ပြီးဒီနည်းအောင်ကျူးစားတော့လည်းဘယ်လို့မှမတည်နိုင်ဘူးတက်တော့ဇန်မရဘူးဇန်မရတဲ့အခါကျတော့အဲ့ဒီသမာဓိကိုအထင်ကရာကျော်တော်ကဥပ္ပဒါရသမာဓိဆိုပြီးတော့နာမည်ပေးထားတယ်နာမည်ပေးထားမှုနဲ့ပတ်သက်ပြီးတော့ဒီကစေတော်ကဘယ်လိုရှင်းလင်းတင်ပြထားကြလဲ။ရှင်းလင်းတင်ပြပုံကတော့ခွန်ကြီးတို့အိဥပ္ပဒါဆိုတာကအိနဲ့ကပ်နေတဲ့မြေကိုယ်သားနဲ့အိဥပ္ပဒါလို့ခေါ်တယ်။ တက်စီရအိမ်မရှိဘူးဒီရေကိုအိမ်ဥပဇာလို့ခေါ်လို့ရမလားမရဘူးဇန်နိုင်တက်နေတဲ့သမာဓိကိုသာလည်းဥပဇာရသမာဓိလို့ခေါ်တာဇန်ရဲ့ဥပဇာအတွင်းမှာဖြစ်နေတဲ့သမာဓိလို့ခေါ်တာကုသတက္ကမတ္တလည်းဉာဏ်ကဘယ်လိုပဲအတုအတုဇန်ရသလားမရဘူးဇာမရတဲ့အတွက်ဇာနဲ့တက်နေတဲ့သူ့ကိုဥပ္ပဒရာသမာဓိလို့ပြောလို့ရပါမလားမရဘူးမရပြီမဲ့လို့အထက်ကရာဆရာတော်ကဇာနဲ့တက်နေတဲ့တကယ်ဥပ္ပဒရာသမာဓိအစ်စ်နဲ့ခုတက္ကမတန်နန်းမြင်ကတည်းကပြီးတော့ယုတ်ကလကလေးတွေမြင်လို့ယုတ်ကလတကုတ်တကုတ်အတွင်းမှာတည်ရှိနေတဲ့ဓာတိလေးပါးကိုမြင်အောင်ရှင်းလိုက်တဲ့အခါသိသိနိုင်တဲ့အခါဖြစ်ပေါ်နေတဲ့သမာဓိဒီသမာဓိနှမျိုးကိုတိုက်တာနှိမ့်စာကြည့်လိုက်တဲ့အချိန်ခါမှာသမာဓိဒီကိစ္စတိုင်းချင်းကတူညီနေလို့တတိသူပစာရာအဖြစ်ပြန်စားပြီးတော့ဥပစရာသမာဓိဆိုအထက်ကရာဆရာတော်ကပေါ်ပြသွားခြင်းဖြစ်ပါတယ်တကယ်အမှန်ကျင့်စစ်ပြောမယ်ဆိုလို့ရှိရင်အဲ့ဒီသမာဓိဒီခဏိကသမာဓိညာတာဖြစ်ပါတယ်ဆိုပြီးဒီလိုရှင်းတာကဲအဲ့ဒီခဏိကသမာဓိကလည်းဒီမျက်မှောက်ဖြင့်ပြောနေတဲ့ခဏိကသမာဓိနဲ့တူရလားမတူကြဘူးတဲ့သုံးတဲ့ဝိပဿနာယန္တိကပုဂ္ဂိုလ်ဉာဏ်သမารိကိုအချင်းမခံရင်မဟုတ်ဘူးကြီးတော့ကဲဝေလောသမารိရဲ့ကိုနော်သုတ္တဝိပဒနာယန္တိကပုဂ္ဂိုလ်ရဲ့အတွက်ခဏိကသမารိလို့ဆိုတယ်ပြန်ဆန့်ကြည့်ကြည့်ပါတာကြီးလေးပါပြန်ဆန့်ကြည့်သမารိသရုံလာလို့နောက်ဆုံးယုတ်ကလအမှုန်လေးတွေတွေ့ပြီယုဂလဓမ္မဓမ္မအတွဲမှာတပံပြန်ပြီးတော့ပဒဝီအဘောတိသောဝါယောခေါ်တဲ့တတိလေးဘက်ကိုသိသိနှိုင်တဲ့အဆင့်ကိုရောက်နေတဲ့သမာဓိကိုဘာသမာဓိလို့ခေါ်လဲခဏိကသမာဓိလို့ခေါ်တယ်ဘယ်ပုဂ္ဂိုလ်ရဲ့အတွက်လဲဉာဏ်သမာဓိကိုအချိန်မှန်တဲ့ဝိပဿနာကိုတက်ရောက်သွားခြင်းနဲ့သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်တို့မှာရှိရမယ်ခဏိကသမာဓိပဲအဲဒါကသမထသိအဆင့်ကိုပြောနေတယ်ဝိပဿနာနယ်တဲ့အဆင့်တို့စတင်ကုသလို့လည်းပြောခြင်းပြောနိုင်ပါတယ်ပြောခြင်းပြောနိုင်တယ်ဆိုတော့ကသူကနာမရူပပရိစ္ဆေဉာဏ်ပိုင်းမှာယုတ်ကလတကုတ်တကုတ်အတွင်းမှာတည်ရှိနေတဲ့တတိလေးဘက်ကိုစတင်သိသိနိုင်တဲ့အဆင့်မှာရှိသေးတယ်ယုတ်ကရအလုံးကိုသိသိနိုင်တဲ့အဆင့်ရောက်ကြလားမရောက်သေးဘူးနာမရူပပရိစ္ဆေဉာဏ်ကိုရကားကလွတ်လွတ်လပ်လပ်လေးပဲရှိပါသေးတယ်နော်ဒါကြောင့်သူကသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းလုံးနဲ့ဆိုင်တယ်လို့ပြောခြင်းနဲ့ပြောခြင်းတဲ့သမာဓိတမျိုးပါပဲအဲ့ဒီသမာဓိကြီးလည်းအဆင့်မမြင်ဘူးလားမြင်နေပါလေဒါကြောင့်ဒီနေ့ခေတ်ကတော့မျက်မှောက်ခေတ်ကတော့သမာဓိကိုသိဖြစ်ထားကြတယ်ဒီကေထားလိုက်တဲ့အတွက်ဘာဖြစ်သွားသလဲဘုရားဟောတဲ့ရုပ်လည်းမသိဘုရားဟောတဲ့နာမ်လည်းမသိမသိတော့ဘာပြောလဲဘုရားဟောတဲ့ရုပ်ဘုရားဟောတဲ့နန်းဆိုတာဘုရားသာသိတာ။ဘာဝကကြီးမသိနိုင်ဘူးဆိုပြီးဒီလိုဖြစ်လာရဲ့။အဲဒီဒီမကလေးဘူး။ဘုရားဟောတဲ့ရုပ်ဘုရားဟောတဲ့နန်းနေတဲ့ဘာဝကကြီးဘယ်လို့မှရှိလို့မရပါဘူးဆိုဖြစ်ကြတယ်။ဖြစ်လိုက်တဲ့ဒကာကြီးကိုသိနေကြည့်။ဘုရားရှင်ဒီလေးလေးချင်းနဲ့ကမ္ဘာတည်းပါရမီဖြည့်ပြီးမှဟောထားတဲ့ရုပ်ဟောထားတဲ့နန်းဟောထားတဲ့တရားတွေဖြစ်ပါတယ်။ဒီနေရာတွေဘုရားသာတိတယ်တော်ကတည်းကမတိဘူးဆိုတော့ဘုရားရှင်တွေလက်သင်ချင်တဲ့ကမ္ဘာတည်းပါရမီဖြည့်ပြီးတော့သူ့ကျက်ပဲသူတရားဟောသွားတယ်လို့မပြောတော့လည်းပြောလို့ပြတော့ဖြစ်မနေဘူးလားဖြစ်နေတယ်။ဘာဖြစ်လို့လဲ။သူဟောတဲ့တရားကသူသာသိနိုင်တယ်တော်ကတည်းကမသိနိုင်ဘူးလို့ဒီလိုပြောနေလို့နော်။ဒီတော့ဘုရားရှင်တွေဘုရားဖြစ်ပြီးပြီဖြစ်ပါတယ်။ဘုရားဖြစ်ပြီးနေတဲ့ပုဂ္ဂိုလ်ကသူ့ကျက်သူပြန်ပြီးတရားတွေဟောနေဖို့ကလွန်ပြီလား။လိုပါဘူးဘုရင့်ကတော့ဟောတယ်သာဝကကြီးရွတ်ဖို့အတွက်ဟောတယ်ဒိနောဒါရိယငါကိုယ်ရင်သံဃာကဒုက္ခလွန်ရောက်ခဲ့ပြီဆိုရင်သရဝရီတို့လည်းသံဃာဝန်ဖြင့်ဒုက္ခမှာဒုက္ခလွန်ရောက်စေရမယ်ဒီဥဒိပဲရှိဘုဒ္ဓဘောဓိယငါကိုယ်ရင်သစ္စာ၄ပါးကိုသိခဲ့ပြီဆိုရင်သရဝရီတို့လည်းဒီသစ္စာ၄ပါးကိုသိစေရမယ်ဒီဥဒိပဲရှိဘုဒ္ဓမောဇိယငါကိုယ်ရင်ဒီလင်သာဝစီရင်ဒုက္ခမှလွတ်မြောက်ခဲ့ပြီဆိုရင်ဘဝရီကိုလည်းဒီလင်သာဝစီရင်ဒုက္ခကြီးမှလွတ်မြောက်စေရမယ်ဆိုတဲ့ဒီဥဒိကျဘုရားမှာရှိပါတယ် အဲဒီဥဒိကျက်ဖြင့်ဘုရားရှင်သည်ဒီဘောရိဝေကြီးက138ပါးအစပြန်နေတဲ့ဒီကတော့မမနာရှိနေတဲ့တရားဒေသနာတော်အတိအကျကိုဟောကြားပြတာဆုံးဆုံးမှတော့မူရင်းဖြစ်ပါတယ်။အဲဒီဟောကြားတော်တဲ့ဉာဏ်တည်းဒီဘုရားရှင်အကျဉ်းလားဘာဝကတွေအကျဉ်းလားလို့မင်းရင်လည်းလို့ပြင်မယ်။ဘာဝကတွေအကျဉ်းဖြစ်ပါတယ်ဆက်တော့အယူဆတဲ့ခုလဲကျော်တော်ရတဲ့ဉာဏ်စဉ်လေးနဲ့အလုံးလဲကျော်မတော်နိုင်ဘူးလား။လဲကျော်တော်နိုင်တယ်ကိုယ်ပြောနေတဲ့ခဏိကစိတ်တွေကတမာရိကအစတာပါ။ဒါလေးကဘုဒ္ဓတာရှင်ဘုန်းကြီးပြောတာပါနော်။ဘုဒ္ဓတာပြောတာလည်းရှင်ပြတယ်ဒီဘုဒ္ဓတာတွေပြောနေရတဲ့လို့မင်းရင်လည်းဒီမကြီးတွေဒီမကြီးတွေနားလည်နေလို့တော့ဘုန်းကြီးဥစားပါလား။ရှင်းရှင်းမလွဲချွန်ခြင်းရအတွက်ဒီဘုဒ္ဓတာကိုပြောနေတာပါ။တမာရိဒီတော့ကိုမနေဘူးဝိပဿနာကခဏိကတမာရိနဲ့တွဲလို့ရတယ်ဆိုတော့ဝိပဿနာနယ်ပယ်မှာတမခနယ်ပယ်မှာပြောနေတဲ့ခဏိကတမာရိရဲ့အစဉ်အတိုင်းကိုမိမိတို့ကဘယ်လိုဆိုတာတက်တယ်လဲသိဖို့တော့လိုအပ်တယ်။ကဲ။ပြေဝဥက္ကန္တယခဏိကသိဉ္စီကကန္တယဝတိနာပိအာရမဏိစိတ်တံတမအာထံတော်တမံသဗ္ဗေတောတမတံစိတ်တအတ္တသိတမိပတ္တသိတမိတိသခေတိတိဥစ္စတိ။ဒီတော့ပရမဇံဝင်သားတဲ့ပရမဇံသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတမ်းတင်ဝိပဿနာချုပ်ဒုတိယဇံဝိဇ္ဇာတဲ့ဒုတိယဇံသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတမ်းတင်ပြီးတော့ဝိပဿနာချုပ်တတိယဇံကိုဝိဇ္ဇာတဲ့တတိယဇံသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတမ်းတင်ပြီးတော့ဝိပဿနာချုပ်တယ်သုတဇံကိုဝိဇ္ဇာတဲ့သုတဇံသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာအသုံးတမ်းပြည့်စုံတင်ပြီးတော့ဝိပဿနာချုပ်ဒီတဲ့အဘက်မှာစိတ်ကိုအူအူထားပြီးတော့ဒုက္ခဒီနန္ဒီဒီဇန္တရားဒီဇန္တကရတရားတွေကိုသိသိပြီးတော့မှဝိပဿနာရှု။အဲဒီလိုရှုရတယ်။ဒီသင်္ခါရတရားတွေရဲ့အနိစ္စအခြင်းအမှန်တော်လဲစိတ်ပြီးကောင်းစွာတည်နေလိမ့်မယ်။ဒုက္ခအခြင်းအမှန်တော်လဲကောင်းစွာတည်နေလိမ့်မယ်။အနတ္တအခြင်းအမှန်တော်လဲကောင်းစွာစိတ်ပြီးတည်နေလိမ့်မယ်။အဲဒီလိုတည်နေခဲ့ရင်ဘာဖြစ်လဲ။သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအမှန်စိတ်ကြီးကိုကောင်းကောင်းထားပြီးတော့အသက်ရှင်နေနေပါလေ။သင်္ခါရတရားတို့ရဲ့ဒုက္ခအခြင်းအရာမှာစိတ်ကိုကောင်းကောင်းချပြီးတော့အသက်ရှင်နေသည်ညီတယ်။သင်္ခါရတရားတို့ရဲ့အနတ္တအခြင်းအရာမှာစိတ်ကလေးကိုကောင်းကောင်းချပြီးတော့အသက်ရှင်နေသည်ညီပါတယ်။အဲဒီလိုကအသက်ရှင်သမ်းပါဆိုဖြစ်နိုင်တယ်။ဒီလိုကအသက်ရှင်တတ်ပါစေသာမဏေဝန်ရှင်ဒုက္ခကြီးမှာကျွန်တော်လုံယောက်နှိမ်ပါတယ်ဆိုပြီးတော့ဘုရားကဆက်ဟောမှာဖြစ်ပါတယ်နော်။ဒါပေမဲ့သုတ်တံမပြီးသေးဘူး။ဒါကဒုတိယစိတ်ဓာတ်ဥပါဒနာကိုရည်ရည်ပြီးတော့ဟောနေတဲ့တတိယသရုပ်ကတည်းကတတိယဉာဏ်ကြက်အသက်ရှိပုံကြီးစနစ်ဉာဏ်ကြက်ဖြစ်ပါတယ်သရုပ်တဉာဏ်ကြက်ကိုမြတ်စွာဘုရားပြန်လည်ဆက်ဟောလဲဝိမောဇ္ဇံစိတ်တအတ္တသိတ္တမိတိသိခတိဝိမောဇ္ဇံစိတ်တပတ္တသိတ္တမိတိသိခတိသိကမိမိရဲ့စိတ်ကလေးကိုပေါ့လေဆင့်ကျင်တဲ့တရားဒီမှာလွတ်မြောက်သွားအောင်ကျိုးစားအပ်ထုတ်ပြီးတော့အသက်ရှင်သွားမှာဘုရားရှင်ကသင်ကြားတယ်။ဘယ်လိုဆက်ညီမဲ့တရားတွေကလောရမလဲလို့မေးတော့ဒီရမှာလဲသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းရှိပါတယ်။သမထပိုင်းမှာပထမဆုံးကဝင်စားပြီးအသက်ရှင်ပြီးအလုံးကြီးနေတော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုအာယုံပြုတ်ပြီးတော့ပထမဆုံးကဝင်စားတယ်ပရမဇံဝဇ္ဇပြီးတော့အသက်ရှင်နေမယ်ဆိုရင်ဘုပ္ပုဂ္ဂိုလ်ဒီထိုးချင်းကမှဆန့်ကျင်တဲ့နိဝရဏတရားတွေကလွတ်မြောက်မသွားဘူးလားလွတ်မြောက်တယ်။အဲဒီလိုဆန့်ကျင်တဲ့နိဝရဏတရားတွေကလွတ်မြောက်ပြီးတော့အသက်ရှင်နေပါ။ဝင်းသက်လေးဖြစ်သက်လေးဖြစ်အောင်ကျင့်မှဆက်ကျင်ကြတဲ့တစ်ချက်။ဒုတိယဇံဝဇ္ဇလိုက်တော့ဒုတိယဇံကျတော့ဝိဇ္ဇဝိဇ္ဇရကလွတ်မသွားဘူးလားလွတ်သွားပြီ။ဝိဇ္ဇဝိဇ္ဇရမှစိတ်ကိုလွတ်စေပြီးတော့အသက်ရှင်နေပါ။ဒုတိယဇံဝဇ္ဇပြီ။ဉာဏ်ဉာဏ်ဆောင်ဆက်လိုက်တဲ့အခါပိဋိကံထပ်ပြီးလွတ်မသွားဘူးလားလွတ်သွားပြီအဲဒီပိဋိကံကလွတ်စီလေးတတိယဇံကိုဝင်စားပြီးတော့လည်းအသက်ရှင်နေပါသရုတ်တဇံကိုဝင်စားပြီသရုတ်တဇံကိုဝင်စားလိုက်တဲ့အချိန်ကကြတော့သရုတ်တဇံဆိုက်ပြီးဆိုလို့ရှိရင်ဒုက္ခဒုက္ခအလုံးမှလွတ်မသွားဘူးလားလွတ်သွားတယ်ဥပ္ပကဝိရဏဆိုက်သွားတယ်အဲဒီတော့ဒုက္ခဒုက္ခတွေမှမိမိရဲ့စိတ်ကလေးကိုလွတ်မြောက်စေလျက်အသက်ရှင်နေပါဒါကသမထအတိုင်းဝိပဿနာပိုင်းကျတော့ဒီဇန်ဤကိုဒီဇန်ဤကိုဝင်စားကြည့်တော့ဒီဇန်သင်္ခါရတရားဤကိုအနိစ္စလို့ရှင်းရင်နိစ္စလို့မြဲနေတယ်ဆိုတဲ့အမှတ်တင်ညာကလွတ်မသွားဘူးလားလွတ်သွားတယ်။ဒါကြောင့်ဒီဇန်ဤကိုဝင်စားပြီးဒီဇန်ဉာဏ်တရားဇန်သင်္ခါရတရားဤကိုအနိစ္စလို့ရှုပြီးတော့အသက်ရှုပါ
ဒုက္ခလို့ရှိမှဆိုရင်ဒုက္ခတင်ညာကလွတ်မသွားဘူးလားလွတ်သွားတယ်။အနတ္တလို့ရှိမှဆိုရင်အတ္တတင်ညာကလွတ်မသွားဘူးလားလွတ်သွားတယ်။အဲ့ဒီလိုနိစ္စတင်ညာဒုက္ခတင်ညာအတ္တတင်ညာတွေမှမိမိရဲ့စိတ်ကလေးကိုလွတ်မြောက်စေပြီးတော့အသက်ရှင်နေပါဆိုပြီးတော့မြတ်စွာဘုရားကတိုက်တွန်းထားနော်။ဒီနောက်ဒီနောက်ဆိုတော့မဂ္ဂလိဘဝအထက်ပိုင်းရှိတဲ့နိဂိဒဉာဏ်လေးအစရှိတဲ့ဝိပဿနာဉာဏ်လေးကိုအသက်ရှင်တဲ့အောင်ရှုပါရှုလိုက်တဲ့အချိန်ခါမှာနိဂိဒဉာဏ်ဆက်ပြီးဆိုလို့ရှိရင်ဒီသံဃာတရားတွေအပေါ်မှာနှက်တဲ့နေတဲ့တဏှာကကမမြောက်မသွားဘူးလားမမြောက်သွားမယ်ဝိရာကသံဃာတရားတွေရဲ့ခဏမစက်တပည့်တဲ့ချုပ်ပြနေတဲ့သဘောကိုအာရုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးသံတည်ပြီးတော့ဒီနည်းဥပါဒနာရှုနေတဲ့အချိန်ကမှတရင်ကအဖြစ်ရာဂမှလွတ်မြောက်မသွားဘူးလားလွတ်မြောက်တယ်အဲ့ဒီလိုကတရင်ကအဖြစ်ရာဂမှလွတ်မြောက်စေလေးအသက်ရှိပါအဲ့ဒီကနေအစင်းမြတ်သွားတဲ့အချိန်ကကြတော့ရာဂမဲ့ညာဝိပါဒနာညာလို့ရအောင်မှအရင်မဲ့ညာပုံညာဆိုင်ခဲ့မယ်ဆိုရင်သူမဲ့ညာပုံညာလေးကဒီရာဂကိုအကျုံးနဲ့ဆက်တက်လိုက်ရာဂရဲ့ကုံညာဖြစ်တဲ့နိဗ္ဗာန်ဆိုတာရှိတယ်ရာဂကိုအကျိုးမဲ့ပယ်တတ်လိုက်တဲ့အတွက်ရာဂရဲ့ဂုံရဖြစ်တဲ့နိဗ္ဗာန်ကိုဒီဝိပဿနာဉာဏ်ရဲ့အဆုံးမှဖြစ်ပေါ်လာတဲ့အရိယာမဉာဏ်ပုံဉာဏ်တို့ကသွားပြီးမြင့်မော့ပြုအဲ့ဒီနိဗ္ဗာန်မှာရာဂလုံးလုံးမရှိဘူးရာဂလုံးလုံးမရှိတဲ့နိဗ္ဗာန်ကိုအာယုံပြုပြီးတော့အသက်ရှင်နေပါအဲ့ဒီလိုအသက်ရှင်ခဲ့လို့ရှိရင်ရာဂမှလွတ်မြောက်သွားပါလိမ့်မယ်ဒီလိုနဲ့ဆက်ဖွဲ့တာနော်အဲ့ဒါညီမမအသက်ရှင်တတ်မယ်ဆိုလို့ရှိရင်မိမိတို့ကနိဗ္ဗာန်အထိရောက်မသွားနိုင်ဘူးလားရောက်သွားတယ်။နောက်တစ်ခုကုသိုလ်ဝိပဿနာဉာဏ်လေးပွားပြီးတော့အသက်ရှင်နေပြီ။မဉ္ဇဉ်ပုံညာဆိုင်ပြီ။ဝိပဿနာခိုင်မှလည်းဒီသမုဒိယသစ္စာအမိရတဲ့တဏှာဥဆောင်နေလက်ဒီလင်္ကာတွေကိုဒီငါအပြင်ပြသနေပါလေ။ဒီငါအပြင်ဝိပဿနာဉာဏ်အခိုင်မှဒီသမုဒိယသစ္စာတရားတွေမှလွတ်မြောက်မသွားဘူးလား။လွတ်မြောက်တယ်။အရိယာမဲ့ဆက်ပြီးလို့ရှိရင်အရိယာမဲ့တွေကအရှင်းရှင်းအရိယာဘိုးတွေကအရှင်းရှင်းပေါ်ခဲ့မယ်ဆိုလို့ရှိရင်ဒီမဉ္ဇဉ်ဘုံဉာဏ်တွေကအရှင်းရှင်းကြီးလာကိုပယ်လိုက်တယ်ပယ်တတ်လိုက်တဲ့အခါမှာသမုဒိယသစ္စာအမြင်ရနေတဲ့ကိလေသာအာလုံးကုန်မသွားဘူးလားကုန်သွားပြီသမုဒိယသစ္စာမှလုံးလုံးလွတ်မသွားဘူးလားလွတ်သွားအဲ့ဒီတော့လွတ်မြောက်တဲ့အချိန်ကမှနိဗ္ဗာန်ကိုအာရုံပြုတယ်အဲ့ဒီလိုသမုဒိယသစ္စာတရားတွေမှာလွတ်မြောက်ရဖြစ်တဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့အသက်ရှူပါအသက်ရှူပုံရည်စည်တဲ့ဟာတစ်ဆင့်နဲ့တစ်ဆင့်မြင်မှမလာဘူးလားမြင်မှတော့နော်အဲ့ဒါကြောင့်ဦးဇင်းတို့ဘုရားရှင်ရဲ့အသက်ရှူပုံရည်စည်အတိုင်းဒီငယ်လက်တွေကစနစ်တကျတစ်ဆင့်ပြီးတစ်ဆင့်ပြင့်ပြန်ကျုပ်ကိုပေါ်များအထုတ်ပါတန်ခါဝရှင်ဒုက္ခတိဒီနေ့မကုန်ခံဘူးလားကုန်သွားလိမ့်မယ်ဒီလိုမျိုးတွေအလုပ်မရှိကြဘူးလားရှိတတ်ပါလားဘုရားရှင်ရဲ့အလိုတော်ကြအတိုင်းကအသက်ရှိတတ်ပါလေဘုနာတရေဒုက္ခဝေကြီးမှာမလွတ်နိုင်ဘူးလားလက်နိုင်ရဲ့ဆက်လိုက်အောင်မပြီးသေးဘူးတရားကနော်နောက်တစ်ဆင့်မြတ်စွာဘုရားကသရုတ်တ္တသုတ်တ္တအာနာပါနမှာအသက်ရှိပုံ၄နည်းဆက်ဟောပြတယ်ဘယ်လိုဟောလဲအနိစ္စလူပါတိအတ္တဒိဋ္ဌာမိတိဒိဋ္ဌတိအနိစ္စလူပါတိပတ္တဒိဋ္ဌာမိတိဒိဋ္ဌတိအနိစ္စလူပါပြီအနိစ္စဟုအဖမအတ္တရှုလေရှိသည်ဒီရေအတ္တသိက္ခာမိဟောတဲ့လေကိုဖြစ်စေရဤဒီဤတော့သိက္ခာတိဖြစ်၏အနိစ္စလူပါပြီအနိစ္စဟုအဖမအတ္တရှုလေရှိသည်ဒီရေပတ္တသိက္ခာမိထွက်တဲ့လေကိုဖြစ်စေရဤဒီဤတော့သိက္ခာတိဖြစ်၏အနိစ္စလူအဖမအတ္တရှုပြီးတော့အသက်ရှင်နေပါဒါကဘာပြောလဲဘာပြောတယ်လို့မေးရင်တော့ဒီအပိုင်းကိုဘုရားရှင်ကသုတ္တဝိပဒနာယန္တိကသမဏုပဒနာပဲဝိပဒနာတက်တဲ့ကိုဘုရားရှင်ကရည်ညွှန်းပြီးတော့ဒီဘိုင်းကိုတော့ဟောတယ်လို့ဒီလိုဖွင့်ထားတယ်။ရှင်းဘိုင်းဒီမှာဇန်နဲ့ဝိပဒနာနှစ်ခုတွဲပြီးတော့ဟောတယ်။ဒီဘိုင်းမှာကျတော့ဝိပဒနာတက်တဲ့ကိုဟောတယ်။ဒါဖြစ်လို့လေ။ဘယ်အနုပဒနာဘိုင်းမှာယုံတရားကိုဥဒင်ပြီးတော့ယုံနာတယ်ရှုဖို့ယုံနာတယ်ကိုဝိပဒနာရှုဖို့ပုံကိုဘုရားဟောခဲ့တယ်။ပထမစတုတ္ထကလေ။အဲဒီမှာယုတ်တင်နာနေကသိသိထားပြီးတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးအဆင့်ရောက်လာလို့ရှိရင်တကိနကသင်္ခါရလုံးခေါ်ဆိုအပ်တဲ့ဒီယုံနာနေကိုပြန်ပြီးတော့ဝိပဿနာတစ်ခါပြန်ရှုရပါတယ်။ဒါကြောင့်ဒီနေရာမှာအနိစ္စစရာကဘာလဲလို့မေးရင်အနိစ္စတဲ့ပြည့်စက်ခန္ဓာဆိုပြီးတော့ဖွင့်ထားတယ်။ခန္ဓာ၅ပါးတည်ဖြစ်ပြီးပြတ်တတ်တဲ့အနေသဘောကြောင့်အနိစ္စမြည်တယ်။အဲဒီအနိစ္စမြည်နေတဲ့ခန္ဓာ၅ပါးတို့ရဲ့ဖြစ်ပြီးပြတ်နေတဲ့အခြင်းအရာလေးကိုအနိစ္စတာလို့ခေါ်တယ်။ ဒုက္ခနဲ့ငါးပါးတို့ရဲ့ဖြစ်ပြီးပြည့်နေတဲ့အခြင်းအရာကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အလေးစားနဲ့ရှုနေတဲ့ဉာဏ်ကိုအလေးစားနုပဒနာလို့ခေါ်တယ်။အဲဒီအလေးစားနုပဒနာဉာဏ်ရအောင်ပေါင်းများအပ်လို့နေတဲ့သူတော်ကောင်းကိုအလေးစားနုပတိပုဂ္ဂိုလ်လို့ခေါ်ကြတယ်။ဒါကြောင့်မြို့ခန္ဓာငါးပါးယုတ်တရားဏ္ဍရားပကိဏကသင်္ခါရအမိရတဲ့ခန္ဓာငါးပါးယုတ်တရားဏ္ဍရားတွေကိုအနိစ္စလို့အဖမံအတ္တရှင်ဘာသုံးသပ်ပြီးတော့အသက်ရှင်နေပါဆိုပြီးတဲ့ဒီလိုဆရာကအသက်ရှင်ဖို့ဤစနစ်ကိုဟောတယ်။နောက်တစ်ခုဝိရာဂနုပါတိအတ္တတိတာမိတိသိက္ခတိဝိရာဂနုပါတိပတ္တတိတာမိတိသိက္ခတိဝိရာဂသဘောကိုအဖမံအတ္တရှင်ပြီးတော့အသက်ရှင်နေပါဝိရာဂဆိုတာကဘာလဲ။ဆရာဝိရာဂအိသန္တဝိရာဂဆိုပြီးတော့ဝိရာဂနှစ်မျိုးရှိတယ်။ဆရာဝိရာဂဆိုတာကတော့ရာဂတဏ္ဍာအဖြစ်ချုပ်ငြိမ်းတယ်၊ဒေခာမှာချုပ်ငြိမ်းတယ်။သင်္ခါရတရားတို့ရဲ့အပြည့်ကိုအာရုံယူပြီးတော့ခဏပင်လို့ခေါ်ဆိုအပ်တဲ့စိတ်ချင်းတစ်ပုဒ်ကိုအာရုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တည်းနဲ့ဒီသင်ပြီးတော့ဝိပဿနာရှိနေတဲ့အပိုင်းမှာဒရင်္ဂအဖြစ်ရာဂချုပ်ငြိမ်းသွားတယ်အဲ့ဒီဒီငါအပြင်ရာဂဂျုံကြီးနဲ့အတွက်ငင်္ဂရာတရားတွေအပြစ်ကိုအာရုံယူပြီးတော့ဝိပဿနာရှုနေတဲ့အခိုက်မှာဆရာဝိရာဂညာလို့ဒီလိုခေါ်တယ်။ဆရာဝိရာဂနုပဿနာလို့ခေါ်ပါတယ်။အဲဒီကနေလက်ဆင့်ပြပြီးတော့ဝိပဿနာညာလို့ရအဆုံးမှာအရိယာမေညာပုံညာကပေါ်လာလို့ရှိရင်သို့ပေါ်လာတဲ့အစ်စ်မြင်တော့အရိယာမေညာပုံညာတွေကရာဂကိုအကျုံးမဲ့ပယ်တတ်လိမ့်မယ်။အကျုံးမဲ့ပယ်တတ်လိုက်တဲ့အတွက်ရာဂရဲ့ကျင့်ကြံချုံရင်းဖြစ်တဲ့နိဗ္ဗာန်ကိုလည်းလွှမ်းပြီးတော့အာရုံယူနိုင်လိမ့်မယ်။အဲဒီနိဗ္ဗာန်ကိုအာရုံယူလိုက်တဲ့အခါဒုနိဗ္ဗာန်မှာရာဂရှိသလားမရှိဘူး။ရာဂရဲ့ချုံရဖြစ်တဲ့နိဗ္ဗာန်ကိုအာရုံယူပြီးတယ်လေထုံချင်းကမှအသက်ရှုမယ်ဆိုရင်ရှုလို့မရဘူးလား။ရတယ်။ဒါကြောင့်တရင်ကအပြင်ရာဂချုံရဖြစ်တဲ့ဝိပဿနာဉာဏ်ကိုဖြစ်စဉ်လျက်ရာဂရဲ့အကျင့်မဲ့ချုံရဖြစ်တဲ့နိဗ္ဗာန်ကိုအာရုံပြုလျက်အသက်ရှုနေပါဒါကဝိရာဂနုပ္ပတိပဲ။និရောဓနုပ္ပတိလည်းဒုပုံစံအတိုင်းပဲ။ဝိပဿနာဉာဏ်ခိုင်မာရာဂကတင်ကအဆင်ချုပ်တယ်။အရိယာမေခရောက်ပြီဆိုလို့ရှိရင်အသိဉာဏ်အရိယာမေတရားတွေကនិရာဂကိုအကျိုးမဲ့ပယ်တတ်လိုက်တဲ့အတွက်လုံးလုံးချုပ်နေတော့တယ်။အနုပ္ပါဒនិရောဓသဘောအဆင်နောက်တစ်ဖန်ဖြည့်ခြင်းမရှိတဲ့ချုပ်ခြင်းဖြင့်ချုပ်သွားတယ်။အဲဒီချိန်ကမှာရာဂရဲ့ချုပ်ခြင်းရဖြစ်တဲ့နိဗ္ဗာန်ကိုသူရောက်ပြီတော်ကောင်းကလည်းအာရုံပြုလို့ရတယ်။ရာဂရဲ့ချုပ်ငြိမ်းအောင်ဖြစ်တဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့လည်းအသက်ရှူပါရာဂချုပ်ငြိမ်းကြောင့်ဖြစ်ခြင်းလို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်အခိုက်မှလည်းတရင်္ဂအောက်ဖြင့်ရာဂတွေချုပ်တဲ့အတွက်တရင်္ဂအောက်ဖြင့်ရာဂရဲ့ချုပ်ရာဖြစ်တဲ့ဝိပဿနာဉာဏ်တွေကိုလည်းဖြစ်ပေါ်စေပြီးတော့အသက်ရှူနေပါလို့ဒီလိုသင်ကြားတယ်။နောက်ပဋိနိဒ္ဒကအနုပါတိအတ္တတိတာမိတိသိက္ခတိပဋိနိဒ္ဒကအနုပါတိပတ္တတိတာမိတိသိက္ခတိပဋိနိဒ္ဒကဆိုတာကတော့စွန့်လွတ်တဲ့သဘောပဲ။ပရိစ္ဆာကပဋိနိဒ္ဒကသက္ကန္တနပဋိနိဒ္ဒကဆိုပြီးတော့နှစ်မျိုးရှိတယ်။ပရိစ္ဆာကဝတ္တကသက္ကန္တနဝတ္တကလို့လည်းခေါ်ပါတယ်။ဝိပဿနာဉာဏ်အခိုက်မှာဝိပဿနာဉာဏ်ကကြိလေသာတွေကိုတင်ကအောက်ဖြင့်စွန့်လွတ်တယ်။စွန့်လွတ်နေတဲ့ဒီဝိပဿနာဉာဏ်ဖြစ်နေတဲ့သရောကောင်းကစိတ်ဓာတ်ကဘယ်ဘက်ကိုညွှန်ကိုင်းဆိုင်နေလဲ။နိဗ္ဗာန်ကိုမြုပ်ကိုင်းဆိုင်နေတယ်။ဒါတော့ကိလေသာတွေကိုတခင်ကအပြည့်စွန့်လွှတ်တဲ့နိဗ္ဗာန်ကိုမြုပ်ကိုင်းဆိုင်ပြည့်ဝင်သောစိတ်ဓာတ်ဖြင့်ဝိပဿနာဉာဏ်အထက်မှာအသက်ရှူနေတယ်လို့ခေါ်ရတယ်။အဲဒီကနေတစ်ဆင့်ပြန်ပြီးတော့အရိယာမေဆိုက်သွားပြီ။အရိယာမေကျတော့ကိလေသာတွေကိုအကျွမ်းမဲ့ပယ်စွန့်။ကိလေသာတွေကိုအကျွမ်းမဲ့ပယ်စွန့်ပြီးနိဗ္ဗာန်ဘက်ကိုတဟုန်ဒီပြည့်ဝင်သွားတယ်။အဲဒီအချိန်ကမှလည်းအသက်မရှူဘူးလား။အဲ့ဒီအဲ့ဒီရှိတာကြတော့ပက္ခန္တနာပဋိနိဒ္ဒကနိအံဖြင့်ဥပ္ပါဒအသက်ရှူတယ်လို့ခေါ်တယ်။ဒီလက်သားတွေကိုအကျိုးမဲ့ပယ်စွန့်ပြီးပယ်တတ်ပြီးတော့နိဗ္ဗာန်ဘက်ကိုပြေးဝင်လျက်အသက်ရှူနေတယ်လို့ဒီလိုခေါ်ပါတယ်။အဲ့ဒီအသက်ရှူဖို့ဤစနစ်ဖြင့်ရှုပါဆိုပြီးတော့ဘုရားရှင်ကအသက်ရှူဖို့ဤစနစ်တိုက်တွန်းထားတယ်။အလုံးပေါင်းလိုက်တော့ပထမသရုပ်ကဒုတိယသရုပ်ကတတိယသရုပ်ကသရုပ်ကသရုပ်ကဆိုပြီးသရုပ်ကဘယ်နှမျိုးလဲ၄မျိုး၄မျိုးဒီမျိုးမှာဝင်လေက၄မျိုးထွက်လေက၄မျိုးဆိုတော့ဝင်လေ၄မျိုးစီထွက်လေ၄မျိုးစီ ကောင်းလိုက်တော့စတုတ္ထက၄ခုဆိုတော့၄၄၄16ဝင်လေမှာ16ထွက်လေမှာ16ကောင်းလိုက်တော့32မျိုးအဲ့ဒီလို32မျိုးသောအချင်းအချင်းအသက်ရှင်နေမှာဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ဒီဘယ်လိုအသက်ရှင်တဲ့ပုဂ္ဂိုလ်လဲလို့မေးတော့မဲခင်ရှင်ပါမမတိတိမမသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိခေါ်တဲ့ဒီမဲခင်ရှင်ပါရှိတယ်အဲ့ဒီမဲခင်ရှင်ပါကိုဒီပုဂ္ဂိုလ်ကဘယ်လိုပွားနေတဲ့ပုဂ္ဂိုလ်လို့ခေါ်လဲဝိဝေကနိတိတဝိရာကနိတိတနိရောဓနိတိတဝိဝေကကိုအမေပြုခြင်းနဲ့မဲခင်ရှင်ပါကိုပွားနေတယ်မြည်တယ်ဝိရာဂကိုအမိပြုလျက်မဂ္ဂင်7ပါးကိုပွားနေပြီမြည်တယ်။និရောဓကိုအမိပြုလျက်မဂ္ဂင်7ပါးကိုပွားနေပြီမြည်တယ်။ဒါပြင်ဝိဝေကကိုဘာဝိဝေကလဲလို့မေးတော့ဝိဝေက၅မျိုးရှိတဲ့အကြောင်းကိုဒီလောကပြောခဲ့ပြီးပြီ။ခုလိုဒီသင်္ခါရတရားကြီးရဲ့နော်ဇာဏတရားဇာတိခါရတရားအဝင်ပေါ့ခန္ဓာ၅ပါးယုတ်တရားနံတရားတွေကိုသင်္ခါရတရားလူမှုရိယသစ္စာတရားတွေကိုလည်းသင်္ခါရတရားလို့ခေါ်ပါတယ်။ပါတိလည်းဆင်းရဲဆင်းရဲအကြောင်းတရားတွေကပြုပြင်ပေးမှဖြစ်ပေါ်လာနိုင်တဲ့စွမ်းအင်ရှိလို့ဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားတွေကိုအလုံးသင်္ခါရတရားလို့ခေါ်တယ်။အဲ့ဒီသင်္ခါရတရားတွေထဲမှာဒီဇာဏတရားတွေလည်းအလုံးပါဝင်ကြပါတယ်။အဲ့ဒီသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်ကျင်းပြီးတော့ဝိပဿနာရှိတယ်။အဲ့ဒီဝိပဿနာရှိတဲ့အခိုက်မှာဒီင်္ဂါအဖြစ်ဒီင်္ဂါတွေကချုပ်သွားတယ်နော်။ဒင်္ဂအပြင်ကိရိသာတွေကချုပ်ချာကိုဒင်္ဂအပြင်ကိရိသာတွေမှကျင်းတယ်ဝိဝေကလို့လည်းခေါ်တယ်ဒင်္ဂအပြင်ကိရိသာရာဂရဲ့ချုပ်ငြိမှုဝိရာဂလို့လည်းခေါ်တယ်ဒီဒင်္ဂအပြင်ရာဂရဲ့ချုပ်နေတဲ့និရောဓလို့လည်းခေါ်တယ်အဲ့ဒီဝိပဿနာရှုနေလို့ရှိရင်ဒင်္ဂအပြင်ဒီကိရိသာတို့ရဲ့ကျင်းမှုချုပ်မှုငြိမှုကိုအာယုံယူပြီးတော့အသက်ရှုတယ်ဒါပြင်းနဲ့ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ဥဒိဋ္ဌက်ကဘယ်ဘက်ကိုဥဒိဋ္ဌထားတယ်။နိဗ္ဗာန်ကိုဥဒိဋ္ဌထားတယ်။အိဇံမြတ်ဓက်ကနိဗ္ဗာန်ဘက်ကိုဥဒိဋ္ဌလျက်အသက်ရှုနေတယ်လို့ဒီလိုခေါ်ရနော်။ဒါပြင်းရှုတာကဘာကိုရှုလဲ။သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရဒုက္ခအခြင်းအရအတ္တအခြင်းအရတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တက်စီတင်ပြီးတော့ဝိပဿနာရှုတယ်။ရှိနေတဲ့အတွက်ဝိပဿနာအခိုက်မှာယရေကအဖြစ်ဝိဝေကသဘောဝိရာကသဘောဏိရောဓသဘောတွေကိုအမိပြုတ်ပြီးတော့အသက်ရှင်နေပြီးကြီးတယ်။ဣဇာမယတအဖြစ်နိဗ္ဗာန်ကိုညွတ်ကိန်းဆိုင်တဲ့စိတ်ဓာတ်ဖြင့်အသက်ရှင်နေပြီးကြီးတယ်။ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်နဲ့ရင့်ကျက်လာလို့အရိယာမေအခိုက်ဆိုင်သွားပြီ။ဆိုင်သွားပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကရာဂအစရှိတဲ့ဒီကိလေသာတွေကိုအကျွတ်မဲ့ပယ်တတ်လိုက်။အကျွတ်မဲ့ပယ်တတ်လိုက်လို့ရှိရင်ဒီဧရိယာမဲ့အခိုက်မှာဒီရာဂတွေလုံးလုံးကျင်းမသွားဘူးလား။ကျင်းသွားတယ်။လုံးလုံးချုပ်မသွားဘူးလား။ချုပ်သွားတယ်။အဲဒီလိုချုပ်သွားတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ကထိုအချိန်ခါမှာနိဗ္ဗာန်ကိုလည်းပြေးဝင်ပြီးတက်ရဲ့မျက်မှောက်ပြု။ရာဂအစရှိတဲ့ကိလေသာတွေကိုလည်းအကျွတ်မဲ့ချုပ်ငြိမ်းစေတယ်၊ကျဉ်းရှင်းစေတယ်၊ပြတ်ဆဲစေတယ်။ဒါကြောင့်အဲ့ဒီအချိန်ကမှသူပုဂ္ဂိုလ်ရဲ့အသက်ရှင်ရှင်ကဘယ်လိုဖြစ်နေလဲရာဂငြင်းငြင်းချင်းချင်းနဲ့ရာဂတွေလုံးလုံးချုပ်ငြင်းပြီးတော့ချုပ်ငြင်းရဖြစ်တဲ့နိဗ္ဗာန်ကိုအာယုံပြုတ်ပြီးတော့အသက်ရှင်နေတယ်အသက်ရှင်နေတယ်လို့ခေါ်ရအဲ့ဒီတော့အသက်ရှင်တဲ့အပိုင်းမှာသူပုဂ္ဂိုလ်ဒီသမ္မာဒိဋ္ဌိဥဆောင်နေတဲ့မဂ္ဂင်၈ပါးတရားတွေကိုဝိဝေကသဘောကိုအမိပြုတ်ပြီးတော့ဝိရာဂသဘောကိုအမိပြုပြီးတော့និရောဓသဘောကိုအမိပြုပြီးတော့ပွားများအထုနေတယ်လို့ခေါ်ပါတယ်။အဲဒီလိုပွားများအထုခြင်းကြောင့်တို့ပုဂ္ဂိုလ်သည်ဝိပဿနာဉာဏ်ဉာဏ်ဖြင့်လာလို့အရိယာမဂ်တွေကိုအစဉ်ဖြင့်ဖြစ်ပေါ်စေတဲ့အရိယာဘောတွေကိုအစဉ်ဖြင့်ဖြစ်ပေါ်စေတဲ့ဖြစ်ပေါ်စေလိုက်လို့ရှိရင်အရတ္တမေအရတ္တကိုအဆုံးတင်တဲ့ဒီပြင်းနေတဲ့ကိရိသာအာသောတွေလုံးလုံးကုန်မသွားဘူးလား။ကုန်သွားပြီ။ကုန်သွားခဲ့ရင်တို့ပုဂ္ဂိုလ်သည်ပရိနိဗ္ဗာန်သုတိရဲ့နောက်ဆုံးမှာနောက်ထပ်တပံပြိဿံတွေတည်နေမှုရှိသေးလားမရှိတော့ဘူးပရိနိဗ္ဗာန်မတည်နေရတော့ဘူးဆိုလို့ရှိရင်ပြိဿံတွေနေရတဲ့ဒုက္ခမှမလွတ်ဘူးလားလွတ်သွားပြီနောက်ထပ်တပံပြိဿံတွေမနေရတဲ့အတွက်အိုးဝအိုးဝအောင်မလားမအိုးဝတော့ဘူးဒါကြောင့်ပြိဿံတွေနေရတဲ့ဝိသုဒ္ဓိမှလည်းလွတ်ရောက်သွားပြီ ။အိုရတဲ့ဘေးဇိုကြီးမှလည်းလွတ်မြောက်သွားပြီ။နာရတဲ့ဘေးဇိုကြီးမှလည်းလွတ်မြောက်သွားပြီ။သူရင်ကိုယ်ရှင်ဝေကြီးရတဲ့ဘေးဇိုကြီးမှလည်းလွတ်မသွားဘူးလား။လွတ်သွားပြီ။ကိုယ်ရှင်ရတဲ့ဒုက္ခ၊ဒီရှင်ရတဲ့ဒုက္ခ၊ပြင်းစွာပူပန်ရတဲ့ဒုက္ခ၊အဆက်ရှိတဲ့ဒုက္ခအဝဝါတွေကလည်းလွတ်မသွားဘူးလား။လွတ်သွားပြီ။ဘန္တရဝရှင်ဒုက္ခမိဘုံကြီးအငင်းကြီးမိမတော်ဘူးလားငင်းတော်အဲ့ဒီလိုအကျွန်းတရားတွေကိုရရှိခြင်းဒီဘာကိုအကြောင်းပြုပြီးတော့ရရှိရတယ်ပြန်ပြီးဆက်ကြည့်ကြည့်လိုက်တော့နော်ဟာဒေဝနာဇဘာလနံပန္တိတာနိဇဒေဝနာဘူဇာဇပူဇာနိယနံဣဒံမင်္ဂလာဗုဒ္ဓမံဒီဘက်ကိုပုံကိုနော်လူမိုက်နဲ့ပေါ်ပေါ်ရှင်သွင်းပြီးပဲစိတ်ကြိုက်ခြင်းကိုသူကလုံးလုံးရှောင်းတယ်။ပညာရှိသူတော်ကောင်းတွေနဲ့ပေါ်ပေါ်ရှင်သွင်းပြီးပဲစိတ်ကြိုက်တယ်။အဲ့ဒီပညာရှိတွေထဲမှာအကောင်းဆုံးပညာရှိသူတော်ကောင်းတွေပဲပုဂ္ဂိုလ်လဲမြတ်စွာဘုရားဒါကြောင့်စိတ္တအနန္တငါပြည့်ရှင်ကဲ့သို့ကလျာဏမိတ္တခေါ်တဲ့မိကောင်းဆွေကောင်းဘုရားတော်ကောင်းသမားကောင်းကိုအမိပြုပြီးတော့ပရိသန္ဓေဒီနိယချင်းဇာတိတဘောတရားသင်္ချာရှိနေတဲ့သဘောတရားပရိသန္ဓေဒီနိယချင်းဇာတိတဘောတရားမှလွတ်မြောက်သွားကြရပါတယ်။အိုခြင်းတဘောတရားသင်္ချာရှိနေတဲ့သဘောတွေလည်းအိုခြင်းတရားမှလွတ်မြောက်သွားကြရတယ်။နာခြင်းတဘောတရားသင်္ချာရှိနေတဲ့သဘောတွေလည်းနာခြင်းတရားမှလွတ်မြောက်သွားကြရတယ်။သိခြင်းတဘောတရားသင်္ချာရှိနေတဲ့သဘောတွေလည်းသိခြင်းတရားမှလွတ်မြောက်ကြရတယ်။ဆိုရင်ညာခြင်းတော့ကတရားငိုကြွေးမိတတ်ရခြင်းပရိဒေဝတရားကိုသိရခြင်းဒုက္ခတရားသိသိရခြင်းဒေါမနတတရားပြင်းစွာဘူပါရခြင်းဥပါယတတရားသင်္ချာရှိတဲ့သဘောတရားလဲသူရင်းရတဲ့ဒုက္ခမူးဆင်းရတဲ့ဒုက္ခငိုကြည့်ရတဲ့ဒုက္ခကိုသိရတဲ့ဒုက္ခသိသိရတဲ့ဒုက္ခပြင်းစွာဘူပါရတဲ့ဒုက္ခကြီးမှလွတ်မြောက်သွားကြပါလေ။ဆက်ကြောင့်ဒီအကြောင်းပရိယအခင်ပြောမယ်ဆိုလို့ရှိရင်လဲငါဗျာကလျာဏမိတ်တလို့ခေါ်တဲ့မိကောင်းရှိကောင်းအပေါ်နဲ့မေဃမြမစရိယလိုခေါ်ဆိုအပ်တဲ့အရိယာမိညာရရှိဖို့ရန်ဆိုတဲ့အခွင့်အနန္တိလုံးလုံးကြီးရှိနေပါတယ်ကွယ်။တဝက်လောက်ကြီးရှိနေတာဟုတ်လား။မဟုတ်ပါဘူး။ဒီလိုဆိုလို့ရှိရင်လူမိုက်ကိုကြောင်ကျင်ပြီးတော့ပညာရှိသူတော်ကောင်းကပေါင်းသင်းဆက်ဆံမိဝဲရှိကချင်းပြီးဘုနာတည်ရဲ့ဒုက္ခဝေဒီမှလွတ်ရောက်တဲ့အခွင့်အထိဒီသူတော်ကောင်းကရောက်အောင်ပို့ဆောင်မပေးနိုင်ဘူးလား။ဒီကနေ့သက်သာတရားကြီးတွေဒီမကြီးတွေလူမိုက်ကိုပေါင်းပြင်လားမပေါင်းသေးဘူးငမူးကလူမိုက်နဲ့လူလိမ့်ပါလားဒီကိငမူးညံပါနေလေဟမ်ဒီကနေ့ကလေးတို့ဟမ်အဲသာဓုကွာမပါဘူးသင်ဟုတ်တယ်မလားဒီဒီလောက်တင်လာဆိုတာမကတိကပါဘူးဒီကရိယာနမိတ်ကခေါ်တယ်မိကောင်းဆွေကောင်းလည်းမှအကောင်းဆုံးကတော့တပည့်များဓမ္မသမုဒ္ဒရာဘုရားရှင်ပဲသာဝကတွေကမကောင်းဘူးလားပေါ့ညပါနော်သာဝကပိုင်းကြည့်လိုက်မယ်ဆိုလို့ရှိရင်လည်းအရှင်သာရိပုတ္တရာကိုရောမြတ်တဲ့ကိုရောမြတ်ကြည့်တော့ခဲ့တော့သာဝကတွေရှိကြပါနော်အရှင်မမောကလန်တို့အရှင်မကတ္တပအရှင်အနန္တအစရှိတဲ့အတိတိမဟာသာဝက80တော်မဟာသာဝကကြီးတွေရှိကြပါတယ်အဲ့ဒီမှာတချို့တချို့ပုဂ္ဂိုလ်တွေဒီပေါ်ရှင်မမောက္ခလကိုရောမြတ်ကြီးကိုညိုလေးစားတဲ့ပုဂ္ဂိုလ်တွေနဲ့နတ်ရွာဒုက္ခိရောက်သွားတာနိဗ္ဗာန်ရောက်သွားတာများစွာမရှိဘူးလားရှိကြအရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုညိုလေးစားနေတဲ့ပုဂ္ဂိုလ်တွေနဲ့နတ်ရွာဒုက္ခိရောက်သွားတာနိဗ္ဗာန်ရောက်သွားတာများစွာမရှိကြဘူးလားရှိကြတယ်သာဟာဘကြောင့်လေမိကောင်းဇေကောင်းတွေကအမိရတဲ့အတွက်နတ်ရွာဒုက္ခိရောက်သွားကြခြင်းဖြစ်တယ်မြမကြီးနိဗ္ဗာန်သို့ရောက်ရှိသွားကြခြင်းသိကြပါရဲ့အလားတူပဲတကြွတကြွသာသနာ့ဘအချင်းခါကာလမှာမာမာတိတိအယူရှိနေတဲ့အလောင်းတော်ဘုရားအလောင်းတော်ညာတော်အခင်ဖြစ်တတ်တဲ့ဂိဉ္စရာကြီးတွေမပေါ်ခဲ့ဘူးလားပေါ်ခဲ့ကြတယ်အဲဒီလိုဂိဉ္စရာကြီးတွေဟာလေသူတို့ကိုသွားပြီးဒီကန်းသိကြရင်တကြွတကြွပုဂ္ဂိုလ်တွေကိုဆံရအောင်သူတို့သွန်သင်ပြတာပြင်းနေတယ်ဥပမာဦးဇင်းတို့ဟာဒီဘာလဇတ်အယောဂရဇတ်တို့ကြည့်ပေါ့နော်ဟာဒီဘာလမင်းသားတို့အယောဂရမင်းသားတို့ကမိမိတို့ကိုဒီကိုသိကြပြီးတဲ့ဒီသာဝကတွေကိုဇန်တရားတွေရအောင်မေတ္တရားဇန်တရားတွေရအောင်အဘိညာတရားတွေရအောင်သွန်သင်ပြတာပြီးမပြည့်နိုင်ဘူးလားသိနေကြတယ်ဒီမှာပြီးရောက်တဲ့ပုဂ္ဂိုလ်တွေများစွာမရှိဘူးလားရှိကြတယ်တချို့ပုဂ္ဂိုလ်တွေလက်ပြီးရောက်ကြတယ်တချို့ပုဂ္ဂိုလ်တွေလူပြီးရောက်ကြတယ်အစဉ်အတန်မြင်မှတဲ့လူပြီးပြန်ရောက်ကြနော်ဒါကြောင့် ဒီလိုတော်ကောင်းတွေကိုမိမရှိကခြင်းသည်ပိဿုပံသန္တရာနှစ်ဖြာသောကောင်းကျိုးချမ်းသာတွေကိုရရှိနေနိုင်တဲ့အတွက်မင်္ဂလာရှိတဲ့လုပ်ငန်းလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မင်္ဂလာရှိတဲ့သူတော်ကောင်းတဦးဖြစ်ခြင်းနဲ့ဆိုလို့ရှိရင်တော့ဘာလို့ရမလဲဒီလေသနာတော်ကမင်္ဂလာရှိတဲ့တရားတွေကိုဖြစ်ပေါ်စေနိုင်တဲ့စွန့်အင်အပြည့်အဝရှိနေတဲ့တော်ကောင်းတွေကိုမိဝဲရှိကပါလို့ဒီလိုတိုင်တွန်းတာနော်။ကဲမင်္ဂလာတစ်ခုကြည့်စီတော့နောက်ထပ်မင်္ဂလာတစ်ခုကတော့ဗာလဲ။ပူဇာကပူဇာနေယနာပူဇာနေယနာပူဇော်တဲ့ပူဇော်တိုင်သောပုဂ္ဂိုလ်တို့အားယပူဇာကအခြင်းပူဇော်ခြင်းဒီလီအတ္တိဤတဤတရားသုံးပါအပေါင်းဒီဥဒ္ဓမမြတ်လှစွာသောမင်္ဂလာမင်္ဂလာမိပါပေ၏ပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ခြင်းဟာလေမင်္ဂလာရှိတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဘယ်လိုပုဂ္ဂိုလ်တွေဟာပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေလဲပြီးဖို့မလိုဘူးလားလိုပါတယ်ဘာဖြစ်လို့လိုရတာမပူဇော်တဲ့မပူဇော်တဲ့ပုဂ္ဂိုလ်တွေကိုတော့ပြီးပူဇော်မိတဲ့အတွက်အကျိုးတရားတွေဆုံးရပစ္စည်းနိုင်တယ်များလည်းရှိပါတယ်နော်ပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်ကိုပူဇော်မှအကျိုးဆိုတာကြီးအဲဒါဒီနေရာမှာပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလို့မိတော့ပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်တွေဟာနံပါတ်၄ဘုရားအစရှိတဲ့ပုဂ္ဂိုလ်တွေပါပဲအဲဒီဘုရားအစရှိတဲ့အရိယာသရောကောင်းကြီးဒီနံပါတ်၄ပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်ဘာဖြစ်လို့သရောကောင်းပူဇော်တဲ့ပူဇော်တဲ့တယ်လို့မိတော့တတ္တဘူဇနိယာနာမတ္တဗ္ဗသောတဝိရိတတ္တသဗ္ဗဂုဏသမဏကတ္တသဘုဒ္ဓဗကဝန္တောပူဇော်တဲ့ပူဇော်တဲ့ပူဇော်တဲ့ပုဂ္ဂိုလ်ဆိုတာသမ္မာဒေါသဝိရိဟိတအပြည့်ဒေါသအလုံးကျင့်ရှင်နေတယ်ကျင့်ရှင်နေတယ်သူစလုံးမြတ်စွာဘုရားကိုကြည့်ရာဂဆိုတဲ့အပြည့်မရှိဘူးဒေါသဆိုတဲ့အပြည့်လည်းမရှိဘူးမောဟဆိုတဲ့အပြည့်လည်းမရှိဘူးမာမနာဣဒ္ဓမိတိအစရှိတဲ့ကိလေသာအငြင်းကြီးအပြည့်တွေဆိုတာလုံးလုံးမရှိဘူးအပြည့်ဒေါသတွေအလုံးကျင့်ရှင်နေကျင့်ရှင်ပြီးတဲ့အခါအပြည့်ဒေါသကျင့်ုံနေလားဆိုတော့မဟုတ်သေးဘူးသဗ္ဗဂုဏသမဏဂတဂုံအလုံးနဲ့ပြည့်စုံကြတယ်။ကောင်းမြတ်တဲ့ဂုံကြီးအလုံးကြဘူးကြလိမ့်မယ်နော်။ရဟန်းအစဘုရားဆုံးကြီးတဲ့